Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရ2024ခုနှစ်ဇန်နဝါရီလ20ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတိုက်ရိုက်စထုတ်လွှင့်ပေးနေပါပြီ။အိုက်ရိုမီတာ19.2532ပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ချိန်တွေတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်တို့ပါလက်စတိုင်းအရေးတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြပါတယ်မန်စီမြို့နယ်မှာဝန်ကြီးကြေးရွာနာကစစ်ကောင်စီတပ်စခန်းကို KIA ကသိမ်းပိုက်လိုက်ပါပြီမြန်မာနဲ့နေဆက်တခြားမှာခြံစည်းကိုခတ်မယ်လို့အိန္ဒိယကပြောပါတယ်ဒီလိုသတင်းတွေအပါအဝင်တခြားထိပ်တန်းအောင်သတင်းတွေကိုကိုဝင်းမြင့်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇော်ဝင်းလိုက်ရေအခုလိုသတင်းတွေပြီးပါတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တစ်ခုထဲမှာဆိုရင်ဒီမိုကရေစီရေးပေါ်တက်ရောက်နိုင်တဲ့ပြည်ပဖြော်ပြပွဲမလေးရှားမှာလုပ်ခဲ့တယ်လို့တက်ကြွလို့ရှားသူကပြောလိုက်တာမှာ
ဒီနိုင်ငံတွေအထိပါလာဝင်လာပြီးတော့မှဒီလိုပွဲမျိုးတွေလုပ်တယ်ဆိုတာအဲဒီအချိန်မှာမလုပ်သင့်ဘူးနောက်ပြီးတော့ကျွန်တော်တို့ပြည်သူတွေပေါ့နော်ပြည်သူတွေကလည်းဒီအချိန်မှာဒီပွဲတွေမှာလိုက်ပြီးပျော်ပါမနေသင့်ဘူးညောမနေသင့်ပါဘူး
ဒီသတင်းပေးပို့ချက်အပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုတိယအစည်းအဝေးနောက်ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလျှာစီးပွားနဲ့ဥရုယာသီအစည်းအဝေးတွေဆက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထေတန်းရောက်သတင်းတွေကိုကိုစော်ဝတ်လိုက်နေပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့ဇွန်လ19ရက်မနေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ပြီးလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံတည်ထောင်ရေးကိစ္စကိုဆွေးနွေးခဲ့ကြတယ်လို့သမ္မတအိမ်ဗျူရောကသတင်းထုတ်ပြန်ပါတယ်။အမေရိကန်ကမနေ့ကအမေရိကန်နိုင်ငံတဝမ်းမြို့တော်ဝန်နေနဲ့တွေ့ဆုံမှုအပြီးသတင်းတောက်တွေကလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုအာဏာရနေတဲ့ကာလအတွင်းအစ္စရေးပါလက်စတိုင်းနှစ်ပြည်တော်ပူးတွဲတည်ထောင်ရေးကိစ္စဖြစ်နိုင်ခြေရှိမရှိသတင်းတောက်တွေကမေးလာမှာဖြစ်နိုင်တယ်လို့သမ္မတဘိုင်ဒန်ကပြန်လည်ဖြေကြားခဲ့ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကနှစ်ပြည်တော်တည်ထောင်ရေးကိစ္စကိုမကန့်ကွက်ဘူးလို့လည်းသမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောကြားလိုက်ပြီးနှစ်ပြည်တော်တည်ထောင်လို့ရတဲ့နည်းလမ်းတွေအများပြားရှိတဲ့အကြောင်းနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမှာစစ်တပ်ရှိနေတာမဟုတ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာတို့ဟာဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်နေပြန်လည်ရေးအစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေမှာပြစ်မှတ်ကိုအသေးချာရွေးချယ်တိုက်ခိုက်ဖို့နဲ့ဆန္ဒမှုဆိုင်ရာအကူအညီတွေဂါဇာဒေသကိုပို့နိုင်ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့သမရအိမ်ဗျူရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အစ္စရေးတိုက်ခိုက်မှုကြောင့်အီရန်ထူးတက်ရဲ့ Syria ဆိုင်ရာထောက်လှမ်းမှုချုပ်ကျသွားတယ်လို့အီရန်ကပြောလိုက်ပါတယ် Syria နိုင်ငံ Damascus မြို့ကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုပြစ်လုခဲ့တဲ့အတွက်အီရန်တော်လှန်ရေးတံပြန်အထူးတက်ရဲ့ Syria နိုင်ငံဆိုင်ရာထောက်လှမ်းရေးအကြီးအကဲနဲ့သူ့လက်ထောက်ပါဝင်တခြားနှစ်ယောက်လည်းသေဆုံးသွားတယ်လို့အထူးတံပြန်တက်ရဲ့ပြောကြားချက်ကိုအကူကားပြီးအီရန်သတင်းတွေမှာဖော်ပြလိုက်တာပါသူတို့တပ်ဖွဲ့ဝင်လေးဦးဒမတ်စကပ်မြို့မှာသေဆုံးသွားကြောင်းသူတို့ဟာအစ္စရေးရဲ့တိုက်ခတ်မှုကြောင့်သေဆုံးသွားခြင်းဖြစ်ကြောင်းအထူးတံပြန်တပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒမတ်စကပ်မြို့ကမဇာအရက်မှာရှိတဲ့လူနေအိမ်တစ်ခုကိုတိုက်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီတိုက်ခတ်မှုကိုအစ္စရေးကကျူးကျော်တိုက်ခတ်ခဲ့ကြောင်းအီရန်ဆိုရပိုင်စာနာသတင်းမှာဖော်ပြလိုက်တာပါခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနေနေ့ညာပိုင်းသတင်းတွေကိုဆက်လက်ပြညာပေးနေတာပါခင်ဗျာကချင်ပြည်နယ်မန်စီမြို့နယ်မှဝင်းကြီးကျေးရွာနာကစစ်ကောင်စီစခန်းတစ်ခုကို KIA ကချင်တပ်ကသိမ်းလိုက်တယ်လို့တာဝန်ခံကပြောပါတယ်။မှဝင်းကြီးအနောက်တောင်ဘက်မှာရှိနေတဲ့စစ်ကောင်စီရဲ့ချင်းမြန်တန်ရေးစခန်းကိုသိမ်းပိုက်လိုက်တာဖြစ်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက BOI ကိုပြောပါတယ်
။ဗမော်မန်စီမြို့နယ်မှဝင်းကြီးနာကကျွန်တော်တို့ကချင်အခေါ်ဝန်ထဲကတော့အခေါ်နဲ့တော့ကောင်းကိုရဆိုတဲ့စကားသာတပ်ခန်းပေါ့နော်ခမာယ424တပ်ခန်းကိုကျွန်တော်တို့ဘက်ကနဲ့ဝင်စီပြီးမှအခုအလုံးတင်ပိုက်ထားတဲ့တရင်တွေရရှိပါတယ်အဲ့ဒီတပ်ခန်းတဲ့မှာကျွန်တော်တို့ KOD KAD ပြန်ထိုင်နေပြီလို့တရင်ကတော့ကြားသိရပါတယ
်စစ်စခန်းတင်ပိုက်ပြီး တင်းဆဲရရှိမှုအခြေအနေကိုတော့သူကစုံစမ်းစေပဲလို့ပြောပေမဲ့စစ်သား20ကျော်ဖမ်းမိတယ်လို့ကချင်ဘက်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းမုံမိမြို့ကိုတော့တရားနယ်လေတောင်းတက်တွေကဆက်လက်သိမ်းပိုက်ထားပါတယ်။တရုတ်ဆွေရဂျာဝင်မှုနဲ့စစ်ကောင်စီကိုတက်ခတ်နေတဲ့တိုင်းရင်းသားညီနောင်၃ဘွဲ့နဲ့စစ်ကောင်စီတပ်တွေအကြားရှမ်းပြည်မြောက်ပိုင်းမှာအပြစ်ခတ်ရဆဲခဲ့ပြီးတဲ့နောက်အဲ့ဒီဘက်မှာတိုက်ပွဲတွေရပ်ထားရတာပါ။အဲ့ဒီလိုဖြစ်နေချိန်မှာ KNY နဲ့ PDF ပူးပေါင်းတပ်တွေကမုံမိမြို့ဘက်ကိုဝင်တိုက်နေတယ်လို့အဲ့ဒီဘက်မှာရှိနေသူတွေကပြောကြပါတယ်ခင်ဗျာ
။မြန်မာနဲ့နယ်စပ်ခြံစည်းရိုးခတ်မယ်လို့အိန္ဒိယဘက်ကပြောလိုက်ပါတယ်။မြန်မာနဲ့နယ်စပ်တစ်လျှောက်မှာခြံစည်းရိုးခတ်သွားမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှာကဇန်နဝါရီလ19ရက်နေ့မနေ့ကပြောကြားလိုက်တာပါမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေကြောင့်အိန္ဒိယနိုင်ငံအတွင်းကိုမြန်မာစစ်သားတွေထွက်ပြေးဝင်ရောက်လာတဲ့အရေးအတွက်ယာနဲ့ချီရှိလာနေချိန်မှာပဲအိန္ဒိယအဖို့အစိုးရကအခုလိုနယ်စပ်ခြံစည်းရိုးခတ်ဖို့စီစဉ်လာတာပါဘင်္ဂလားဒေ့ရှ်နဲ့နယ်စပ်ကိုကာကွယ်ထားတယ်လို့ပဲမြန်မာနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်မှာလည်းခြံစည်းရိုးခတ်ကာကွယ်သွားမှာဖြစ်တယ်လို့အိန္ဒိယရှေးမြောက်ဒေသမဂလာယာပြည်နယ်ရှစ်လုံးမြို့မှာရှိတဲ့နေကြားဆောင်တပ်အာသန်ရိုင်ဖယ်ဌာနချုပ်မှပြောကြားတဲ့မေကွန်းအတွင်းဝင်ကြီးအမစ်ရှာကထည့်သွင်းပြောဆိုသွားခဲ့တာပါပြီးခဲ့တဲ့လတလာထဲမှာပဲမြန်မာစစ်ကောင်စီတပ်သား600နီးပါးအိန္ဒိယဘက်ကိုထွက်ပြေးခိုလုံလာခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဒေသအတော်များများမှာအေးခဲတဲ့နေမုံနိုင်တန်ခံရပြီးဆိုးရတဲ့ရာသီဥတုကြောင့်သေဆုံးသူ55ယောက်ထက်မနည်းရှိနေပါပြီ။ဆိုးရတဲ့ရာသီဥတုကြောင့် Tennessee, Pennsylvania, Kentucky, Oregon, Illinois, Kansas, New Hampshire, New York, Wisconsin နဲ့ Washington ပြည်နယ်တွေမှာသေဆုံးမှုတွေရှိနေတယ်လို့သက်ဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ရေခဲအမှတ်အောက်အေးတဲ့ရာသီဥတုမှာနေမုံတိုင်းနဲ့ရစ်ခဲနေတဲ့လမ်းတွေကြောင့်လူသေဆုံးတဲ့အထိရင်တိုက်မှုတွေဖြစ်ပွားခဲ့သလိုဓာတ်အားလိုက်တွေပြတ်တောက်ပြီးနေအိမ်ထောင်နဲ့ချီလျက်စင်ပြီးပြတ်တောက်နေပါတယ်။တောက်ကြနေတရက်ထဲလေရီခီးစဉ်ပေါင်း1000ကျော်ဖြတ်ခဲ့ရပါတယ်။ဝါရှင်တန်ဒီစီမြို့တော်အပါအဝင်အရှေ့ပိုင်းနဲ့အလယ်ပိုင်းပြည်နယ်အတော်များများမှာတောက်ကြနေကကြောင်းနေလဲပိတ်ခဲ့ရပါတယ်။အန္တရာယ်ရှိတဲ့မိုးလေဝသတတိပေးချက်တွေကိုလည်းပြည်နယ်အတော်များများမှာဆက်ပြီးတော့ထုတ်ထားပါတယ်။အလယ်ပိုင်းဒေသပြည်နယ်တွေမှာအနောက်30ဒီဂရီဖာရင်ဟိုက်အထိအေးနိုင်ပြီးအနောက်မြောက်ပိုင်းကမွန်တာနာမြောက်ဒါကိုတာတောင်ကိုဒါကိုတာပြည်နယ်တွေမှာတော့အနောက်50ဒီဂရီဖာရင်ဟိုက်အထိအေးခဲနိုင်တယ်လို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီ American တရဲ့ဇန်နဝါရီ20ရက်စနေညသတင်းတွေကိုကိုစောဝင်လိုက်နေကျွန်တော်ပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါဒီမိုကရေစီရေးပေါ်တက်ရောက်နိုင်တဲ့ပြည်ပဖြောပွဲအကြောင်းပြောထားပါတယ်မြန်မာပြည်သက်တွေရှိတဲ့ပြည်ပနိုင်ငံတွေကိုအနုပညာရှင်တွေတွားရောက်ဖြောပွဲနေတာတွေကမြန်မာဒီမိုကရေစီရေးလှုပ်ရှားမှုပေါ်တက်ရောက်မှုတွေရှိတယ်လို့မြန်မာရေးလှုပ်ရှားသူတွေကပြောနေပါတယ်ဘလို့ကြောင့်လဲဆိုတာကိုမညညိုလင်းမေးမြန်းတင်ဆက်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံတွင်းကအနုပညာရှင်တချို့ဟာလွန်ခဲ့တဲ့လပိုင်းတွေကစပြီးပြည်ပနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားလိုနိုင်ငံတွေကိုထွက်ပြီးအနုပညာတင်ဆက်သီးဆိုးဖျော်ဖြေမှုတွေခက်ဆိတ်ဆိတ်လှုပ်လာကြပါတယ်။အဲဒီမှာတရားမဝင်ဖျော်ဖြေမှုတွေလည်းရှိတာကြောင့်ပွဲဖြစ်လိုက်ရတာတွေအင်ရှင်နိုင်ငံအာဏာပိုင်တွေရဲ့ဖန်ဆီးခံရတာတွေလည်းရှိတာပါ။ပြည်ပမှာရှိနေကြတဲ့မြမအရေးလှုပ်ရှားသူတွေကတော့ဒီပွဲလမ်းတပင်တွေကိုအခုလိုကာလတွေမှာမလုပ်သင့်ဘူးလို့ဆိုကြပါတယ
်။အဒီလိုအချိန်မှာကျွန်တော်တို့မြန်မာနိုင်ငံကစစ်မြေပြင်ဖြစ်နေတယ်။စစ်မြေပြင်ဖြစ်နေတဲ့အချိန်မှာဒီလိုပွဲတွေနိုင်ငံအဒီလုံလို့ရတဲ့နိုင်ငံတွေမှာသူတို့တွတ်လုကြတယ်ပေါ့နော်။ဒါမြန်မာနိုင်ငံအတွင်းထဲမှာလည်းသူတို့အာလှဲ့လှဲ့ပြီးတော့မှဒီပျော်ပွဲရှင်ပွဲတွေအစတေးရှိုးပွဲတွေ DJ ပွဲတွေကိုဒါတောက်လျှောက်လုပ်နေတာကျွန်တော်တို့လည်းမြင်နေရတာပဲပေါ့နော်ဒီနိုင်ငံတွေတည်းအထိပါလာဝင်လာပြီးတော့မှဒီလိုပွဲမျိုးတွေလုပ်တယ်ဆိုတာအာဒီအချိန်မှာမလုပ်သင့်ဘူးနောက်ပြီးတော့ကျွန်တော်တို့ပြည်သူတွေပေါ့နော်ပြည်သူတွေကလည်းဒီအချိန်မှာဒီပွဲတွေမှာလိုက်ပြီးပျော်ပါမနေသင့်ဘူးညောမနေသင့်ပါဘူးအာဒီဈားထဲမှာလည်းနောက်ထပ်ပွဲတွေရှိပါတယ်အာနောက်ထပ်ပွဲတွေဆိုတာဒီစစ်ကောင်စီကိုထောက်တိုင်ဝိုင်းလုပ်ပေးနေတဲ့အမှုပညာရှင်တွေလည်းထတ်လာအောင်မယ်လို့ကျွန်တော်တို့သတင်းတွေလည်းကြားထားတယ်အခုအချိန်မှာဒါအစပဲရှိသေးတယ်အစမှာတော့မှဒီနှစ်လအတွင်းမှာ456နေရာသူတို့လုတ်သွားပြီ456ပွဲဇက်တိုက်လုတ်သွားပြီအဲ့ဒီလိုအားမှာတစင်သူတို့လမ်းကြောင်းပေါက်ပြီးတော့မှဒီမှာအစစ်တပ်နဲ့အပေါင်းပါတွေနဲ့ပါပေါင်းပြီးတော့ဒီဘက်မှာလာပြီးတော့ဝင်ငွေရှာနေမယ်ဆိုလို့ရှိရင်ကျမတို့ဘာဆက်လုပ်မလဲနော
်ထော်လှန်ရေးအချိန်တက်လာတဲ့ကာလမှာအခုလိုပွဲလမ်းတပင်တွေကျင်းပပြီးလူလူကိုဆွဲဆောင်တာကစစ်တပ်ရဲ့အစီအစဉ်တကျလှုပ်ဆောင်နေတာဖြစ်နိုင်ပြီးဒီလိုပျော်ရွှင်ဖို့တက်တဲ့ကျင်းပတဲ့ပွဲတွေကမြမအရေးအတွက်လှုပ်ရှားဆောင်ရွက်မှုတွေကိုလည်းထိခိုက်မှုဖြစ်စေတယ်လို့ပြောပါတယ်
ဒီဘက်မှာပွဲစီစဉ်လုပ်ပွဲစီလက်ခံစီစဉ်လုပ်တဲ့ organizer တွေပေါ့နော်ဆိုတော့ဒီလူတွေကစီးပွားရေးသမားတွေဖြစ်တယ်အဲသူတို့စီးပွားရှာတာတော့ဒါသူတို့စီးပွားရေးသမားတော့စီးပွားရှာမှာပဲဒါတော့ကျမတို့လက်ခံလို့ရတယ်ဒါပေမဲ့တခြားနီးလန်းနဲ့ပဲရှာစီခြင်းတယ်ဒါကျမတို့အဲတော်လည်ရေးအတွက်ဝင်ငွေရှာနေတာတော်လည်ရေးအတွက်ရန်ပုံငွေရှာနေတာဆိုရင်ကျမတို့ထိုင်းနိုင်ငံရှိမယ်ဒါအင်အားကောင်းကောင်းနဲ့ရှာပေးနေတာပေါ့မလေးရှားနိုင်ငံရှိမယ်ဒါကျမဆိုရင်လည်းဒီမှာရန်ပုံငွေပွဲတွေဥဆောင်ပြီးတော့မှလုပ်တဲ့ပွဲတွေရှိတယ်ဒါသဝေးပွဲတို့နော်ရုပ်ရှင်ပြပွဲတို့ဒါလက်မှတ်ရောင်းတာတို့ပေါ့ဆိုတော့ဒီပွဲတွေအတွက်လည်းကျမတို့အင်အားရော့သွားမှာဖြစ်တယ်လို့ပြည်သူကလည်းပုံမှန်အနေထားဖြစ်သွားမယ်ဒါပြည်သူလူထုကိုလည်းဟိုဒီအပေါ်မှာလိုက်မျောမပေးဖို့နဲ့တော်လည်ရေးကိုအဲအာရုံစိုက်ပေးဖို့ကျမအနေနဲ့တောင်းဆိုချင်ပါတယ်
ပွဲကိုဦးစီးတင်ပါကြတဲ့လုပ်ငန်းရှင်တွေအနေနဲ့လည်းအခုလိုအချိန်တွေမှာအခွင့်အကောင်းယူပြီးစီးပွားရှာတာမျိုးတွေမလုပ်ဆောင်သင့်ဘူးလို့ဆိုပါတယ်
။တော်လန်ရေးတဲ့မှာပါဝင်ထားတဲ့ဆိုတိုင်းနေရာဥထားတဲ့ပုံစံမျိုးဟုတ်လားတချိန်ချိန်မှာဟုတ်လားအတော်လန်ရေးအောင်သွားတဲ့အချိန်ငါတို့လည်းဒီမှာလက်မှတ်ရှိပါတယ်ဆိုတဲ့ပုံစံမျိုးခွာထိုင်ပြီးတော့မှအနေနေပြီးတော့မှကိုလှုပ်ချင်တာလှုပ်ခွင့်ပေးရမယ်ဆိုလို့ရှိရင်တော့ဒါကတော်လန်ရေးလုပ်တာမဟုတ်ဘူးလေနော်ကျမအနေနဲ့ပြောချင်တာဒါကကျွံဝဲတယ်လို့ဖြစ်နေတယ်ပတ်စံပေးပြီးမင်းတို့တိုက်ပါကွာငါတို့လည်းပတ်စံပေးထားပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်အခုမလေးရှားမှာကအဲ့လိုဖြစ်နေရပါအဲတချို့ကြတော့လေဒီလိုဖုံးဆက်ပြီးတော့မှငါတို့ဒီပွဲတွေလုပ်နေတာဟိုဗဇက်ပိတ်ပေးထားဆိုတဲ့ပုံစံမျိုးဗဇက်ပိတ်ပေးထားပါငါလည်းတော်လန်ရေးကိုဘလောက်ပါထားတယ်ဘလောက်တူထားတယ်ဆိုတဲ့ပုံစံမျိုးလေကျမကိုယ်တိုင်ကိုကြဖုံးခေါ်ပြီးပြောလာတာရှိတယ်ဆိုအဲ့ဒီပုံမှာကျမပြောချင်တာရှင်းရှင်းပါပဲတော်လန်ရေးကကျမတို့ကတော်လန်ရေးလို့ဒီတော်လန်ရေးအချိန်ကာလကြီးတိုက်နေတာပြည်သူ့ရဲ့အာဏာကိုပြန်လိုချင်လို့တိုက်နေတာဖြစ်တယ်။ဆိုတော့တော်လန်ရေးကိုကျွံဝဲတယ်လို့ဝယ်ထားလို့မရဘူး။တော်လန်ရေးကိုငွေပေးပြီးတော့ဝယ်ထားတယ်လို့ဝယ်ထားလို့မရပါဘူး။ငါတော်လန်ရေးမှာပါခဲ့တယ်ဆိုပြီးလှုပ်ချင်တိုင်းလှုပ်ခွင့်မရပါဘူး။ဟိုကျမတို့အနေနဲ့ကတော့တတ်နိုင်တဲ့လောက်ဝိုက်ကော့ဆက်ပြီးလှုပ်သွားအောင်မှာပါ။
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ညကလည်းမလေးရှားနိုင်ငံပီနန်မြို့မှာရှိတဲ့ကာရာအိုကေကလပ်တစ်ခုမှာပြည်ရင်းက sexy model ဖူးပွင့်ခိုင်နဲ့ငကားမေတော်လိုလူတီများတဲ့အေမီဆန်တို့တီဆိုဖျော်ဖြေမှုတွေလုပ်နေတဲ့အချိန်အလဲဗီဇာနဲ့ခွင့်ပြုချက်မရဘဲဖျော်ဖြေတာကြောင့်ပွဲစီစဉ်သူတွေတင်ဆက်ဖျော်ဖြေသူတွေအပြင်လာရောက်တည်ရှိကြသူတွေကအထောက်ထားမဲ့သူတွေပါမလေးရှားအာဏာပိုင်တွေရဲ့ဖန်ဆီးမှုကိုခံခဲ့ကြရတာပါရှင်ကျမညညလွယ်ပါ
ဒီမိုကရေစီရေပေါ်တက်ရောက်နိုင်တယ်လို့တက်ကြွလို့ရှာသူတွေပြောတဲ့ပြပဖြောပေးဝဲအကြောင်းမှန်ညွန်ညွန်လင်းပြောပြခဲ့တာပါအခုတော့စနေညပတ်စဉ်ကဏ္ဍတွေဆက်တိုက်ပါအရင်ဆုံးတော့ဒုသန်အစီအစဉ်ကိုပြောထားပါတယ်ဒီတစ်ပတ်မှာပညာရေးထိခိုက်နေတဲ့ရခိုင်ပြည်နယ်ကမွတ်စလင်လူငယ်များအကြောင်းပါရခိုင်ပြည်နယ်မှာမွတ်စလင်ကျောင်းသားတွေအထူးသဖြင့်ရိုဟင်ဂျာလို့ခံယူထားတဲ့လူငယ်တွေကျောင်းတက်ခွင့်ခက်ခဲတာအပါအဝင်ကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေကို Frontier မြန်မာရဲ့ဒုသန်အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
တက္ကသိုလ်ထဲမှာတော့ခွဲခြားဆက်ဆံမှုတွေကတော့ရှိသေးတယ်။ကျောင်းသားတွေဘက်ကအဲ့လောက်မဟုတ်ဘူး။စည်ရီးမတွေနဲ့ကျောင်းအာဏာပိုင်တွေဘက်ကခွဲခြားမှုတွေလုပ်တာရှိတယ
်။
ဒီနိုင်ငံမှာနေရင်တော့အနာဂတ်မရှိဘူးအဲ့လိုပဲခံစားရတယ်။အနာဂတ်ကောင်းမှုဆိုနိုင်ငံခြားသွားရမှာ၊တခြားနိုင်ငံကိုထွက်ရမှာ
2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရဲ့အခြေအနေနဲ့နိုင်ငံတော်ဝန်ကျယ်ပြန့်လာတဲ့တိုက်ပွဲပြည်ပခါတွေဟာလူငယ်တွေရဲ့ပညာသင်ယူဝင့်အပေါ်အတားအဆီးတွေဖြစ်စေခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာကျောင်းသားလူငယ်တွေအတွက်ကတော့မကြသေးခင်ကခရီးသွားလာခွင့်ကန့်သတ်ချက်တွေဟာပညာသင်ယူနိုင်ခွင့်အတွက်အတားအဆီးများစွာတွေကနောက်ဆုံးကြုံရတဲ့အခက်အခဲတစ်ခုဖြစ်ပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်ကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတာအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။အခုက
ကိုဗစ်ကသာကျပါရဲ့
အကူကပို့ပြီးတော့ခက်ခဲသွားတယ်ပြီးတော့စောင်းနေရလည်းခက်ခဲတယ်ပြီးတော့အလုပ်လည်းမရှိဘူးကို့မှာအလုပ်ရှာပြီးလည်းလုပ်လို့မရဘူးကြောင်တက်လို့လည်းမရဘူးအကူကစစ်တွေတက်ကူသွားဖို့ဆိုလို့ရှိရင်သွားလို့မရဘူးလမ်းကပိတ်ထားတယ
်ကိုထွန်းထွန်းကစစ်တွေတက်ကူကစိတ်ပညာဘာသာရဲ့အထူးပြုသင်ကြားနေတဲ့တက်ကူကျောင်းသားတူပါဒုတိယနှစ်အတန်းပြီးသွားတာကြောင့်မောင်တော်မှရှိတဲ့သူစာတီရွာကနေမှပြန်နေနေတာပါအခုစာတင်နှစ်မှာတော့သူတတိယနှစ်ဆက်တက်မှဖြစ်ပေမဲ့တက္ကသိုလ်ရှိရာကိုသူပြန်မသွားနိုင်သေးပါဘူး။ဘာကြောင့်လဲဆိုတော့အခုရခိုင်ပြည်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲတွေနဲ့တကြောပြန်စစ်မီးတောင်းနေကြအောင်ပါ။ စစ်ကောင်စီဘက်ကရခိုင်ပြည်နယ်တွင်ကုန်းလန်းရေလန်းကလမ်းပန်းဆက်သွယ်ရေးကိုလည်းပိတ်ဆို့ကန့်သတ်ထားပါတယ်။ရခိုင်မှာအခုလိုအကြောင်းမတက်နိုင်တဲ့အခြေအနေကြုံနေရတာကကိုထွန်းထွန်းတယောက်ထဲတော့မဟုတ်ပါဘူး။ကိုထွန်းထွန်းကရင်းကြားလူမျိုးဖြစ်ပါတယ်။သူ့အတွက်တော့အရင်ကတည်းကလည်းကြောင်းတက်နိုင်မှုအတွက်အတားအဆီးများစွာကိုသူဖျက်ကျော်ခဲ့ရပြီးပါပြီ။လွန်ခဲ့တဲ့ဆယ်နှစ်ကရင်းကြားကျောင်းသားတွေကိုအခြားကျောင်းသားတွေနဲ့အတူတက္ကသိုလ်အတူတက်ခွင့်ပိတ်ပင်ထားခဲ့ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးပရိပခ္ခတွေအပြီးမှာရင်းကြားတသိန်းကျော်ကိုဒုက္ခသည်စခန်းတွေမှာနေရာချထားခဲ့ပြီးသူတို့ရဲ့အခွင့်အရေးနဲ့လွတ်လပ်စွာသွားလာခွင့်တွေကိုလည်းတင်းတင်းကြပ်ကြပ်ကန့်သတ်ထားခဲ့ပါတယ်။ဆယ်စုနှစ်တခုကြာပြီးနောက်2022ခုနှစ်မှာကျောင်းပြန်တက်ခွင့်ပေးခဲ့ရမှာတော့စစ်တွေတက္ကသိုလ်မှာကျောင်းတက်ခွင့်ပြန်ရတဲ့ပထမဆုံးရင်းကြားကျောင်းသားတွေထဲမှာကိုထွန်းထွန်းလည်းပါဝင်ခဲ့ပါတယ်။ဒါပြင်သူမိသားစုထဲမှာလည်းပထမဆုံးတက္ကသိုလ်တက်နိုင်တဲ့သူဖြစ်ပြီးသူ့ထက်ကြီးတဲ့အခြားမောင်နှမမွေးချင်း၃ယောက်ကတော့တက္ကသိုလ်တက်ခွင့်မရခဲ့ပါဘူး။ကျောင်းတက်ခွင့်ရခဲ့ပေမဲ့အခက်အခဲနဲ့အတားအဆီးတွေကတော့ရှိနေသေးပါ။ကျော
င်းကရတက်ခွင့်ရတာကတော့ကျောင်းကျော်တယ်
။ကျောင်းတက်ရတာပြောတယ်။ဒါပေမဲ့ကျောင်းကတော့တချို့ကျောင်းမှာစိတ်ကျဉ်ကျပ်တာလောလောလတ်လတ်တော့မခံစားရဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့မှအဆောင်နဲ့နေလို့မရဘူး။စစ်တွေမျိုးကသွားချင်းလို့သွားလို့မရဘူး။ကျောင်းပြောင်တပ်ဖို့စိတ်ကူးရှိတယ်ဒါပေမဲ့မိဘတွေကထောက်ပံ့နိုင်မလားဆိုတော့စိတ်ထဲမှာစိုးရိမ်နေ
လေသမားတွေဖြစ်ကြတဲ့သူမိဘတွေကတော့ကိုထွန်းထွန်းကိုတက္ကသိုလ်ထားနိုင်မှုစူးစမ်းရုံးကံပြီးပံ့ပိုးကြပါတယ်ဒါပေမဲ့အခုတော့တကြောပြန်ဖြစ်လာတဲ့တိုက်ပွဲပရိပခ္ခတွေကြောင့်စာဝတ်နေရေးတက်တဲမှုမလုံခြုံမှုတွေနဲ့တားမြစ်ကန့်သက်ချက်တွေတိုးလာတာကိုလည်းကြုံတွေ့လာကြရပါတယ်ကျောင်းတက်တဲ့လစဉ်ကုန်ကြစည်းကရင်းကြကျောင်းသားအများစုအတွက်အနည်းဆုံး၄သိန်းဝန်းကျင်ရှိနေပါတယ်စည်းစကတက်တာပြီးတလောက်မြန်မာငွေ2000ဝန်းကျင်လောက်သာပေးရတဲ့စစ်တွေတက္ကသိုလ်အဆောင်တွေမှာလည်းရင်းကြကျောင်းသားတွေကိုနေခွင့်မပြုပါဘူး။ဒါကြောင့်ကျောင်းသားဝန်းကျင်ကအိမ်တွေအဆောင်တွေမှာကျောင်းသားတွေစုပေါင်းငှားနေကြပြီးစည်းစကကအနည်းဆုံးနှစ်ဆလောက်ပိုကုန်ကြရပါတယ်။ကိုမင်းမင်းကကိုထွန်းထွန်းနဲ့တနစ်ထဲအတန်းတူတက်ရောက်နေတဲ့စစ်တွေတက္ကသိုလ်ကနောက်ထပ်ရင်းကြကျောင်းသားတို့ပါလေယာလောက်ကင်ကြတဲ့သူမိဘတွေပေါ့သူကျောင်းစိတ်တက်တာစီဖို့ကျောင်းဆောင်တွေမှာနေခွင့်ရမလားဆိုပြီးကိုမင်းမင်းလည်းစူးစမ်းကြည့်ခဲ့ဘူးပါတယ်ဒါပေမဲ့သူနေခွင့်မရပါဘူ
းကျောင်းကကျောင်းသားလူအားလုံးတောင်းပြီးတော့ကျောင်းဆရာဆရာမတွေကိုပြောကြတယ်အဲဒါမဲ့ကျွန်တော်တို့နေခွင့်မပေးပါဘူးသူကဘယ်လိုပြောလဲအဆောင်တစ်ခုမှလူမျိုးမစုလို့ဒီကောင်ကျောင်းသားတွေနဲ့ဟိုရင်းကကျောင်းသားတွေနဲ့အတူတူနေခွင့်ပေးရင်ဝင်ဒီဖြစ်ရမယ်ဘသူကိုကြည့်ကြရင်အဲဆောင်းဝဘုံပြကြချမယ်အဲ့တော့ကျွန်တော်အဲနေပွားပြလို့မရဘူးအဲ့လိုဖြစ်ကြတယ်
ဒါပေမဲ့2022ခုနှစ်မှာကျောင်းပြန်တက်ခွင့်ပေးပြီးကလေးကမတူညီတဲ့လူမျိုးစုကျောင်းသားတွေကြားမပြေလည်မှုတွေနဲ့ပရိပခ္ခတွေမရှိကြဘူးဆိုတာကိုတိတိကျကျမြင်နိုင်ပါတယ်။ရခိုင်ပြည်ကျောင်းသားသမဂ္ဂကရခိုင်ကျောင်းသားတဦးဖြစ်သူကိုဦးတန်းနိုင်ကတော့ကျောင်းပြန်တက်ခွင့်ပေးတဲ့ပေါ်အပြေအဝထောက်ခံတယ်လို့ဆိုပါတယ်။ဒါပေမဲ့အကြောင်းတာဝန်ရှိသူတချို့ရဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်လို့တော့သူ့အမြင်ကိုအခုလိုပြောပါရစေ။အ
ော်သူတို့အနေနဲ့ကတော့ဒီခိုင်ပြည်မှာရှိတဲ့ပုံသားဒီမွတ်စလင်တွေကိုတကယ်ရှုံးနေထားတယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်တယ်။ဘာလဲဆိုတော့လက်ရှိဒီနိုင်ငံနိုင်ငံဆိုရင်ပေါ့နော်နိုင်ငံနိုင်ငံလောက်ကဆိုရင်ဒီမွတ်စလင်တွေကိုကြောက်တဲ့ခွင့်ပေးရရှိတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့အနေနဲ့လည်းသူတို့နဲ့အများကြီးပူးပေါင်းဆောင်ရွက်ပြီးတော့အလုပ်လုပ်ခဲ့တာရှိတယ်။ဒါပေမဲ့ဒီလက်ရှိခိုင်ပြည်မှာရှိတဲ့ဒီမွတ်စလင်တွေကြောက်တဲ့ခွင့်ရရှိရေးကိုပေါ့နော်။ဆိုတော့ကျွန်တော်တို့အနေနဲ့အများကြီးပူးပေါင်းလုပ်ခဲ့တာရှိတယ်။
ဒါနဲ့ပတ်သက်လို့ဒုသန်အနေနဲ့စစ်တွေတက္ကသိုလ်ကတက်ဆိုင်တဲ့တာဝန်ရှိသူစီကမှတ်ချက်တစုံတရာမရသေးပါဘူး။ဒါပေမဲ့ရင်းကြကျောင်းသားအရေးလှုပ်ရှားသူကျောင်းသားကိုဖြူကတော့ကျောင်းတာဝန်ရှိသူတွေဘက်ကလှုပ်ဆောင်တဲ့ကျောင်းတွင်းခွဲခြားမှုလုပ်ရအများပြားကိုကြားသိရတာတွေရှိနေပါတယ်။လုံခြုံရေးချင်းနေကြောင်းကိုဖြူရဲ့အတန်ကိုအတန်အစားထိုးဖတ်သွားမှာဖြစ်ပါတယ
်။တက္ကသိုလ်ထဲမှာတော့ခွဲခြားဆက်ဆံမှုတွေကတော့ရှိသေးတယ်။ကျောင်းသားတွေဘက်ကအဲ့လောက်မဟုတ်ဘူး။စည်ရေးမှတွေနဲ့ကျောင်းအာဏာပိုင်တွေဘက်ကခွဲခြားမှုတွေလုပ်တာရှိတယ်။ဥပမာရိုဝင်ညာကျောင်းသားတယောက်ကကျောင်းသားရေးရဌာနကိုသွားရဆိုမလုပ်ပေးတာမျိုးတွေအချိန်ဆွဲတာမျိုးတွေမတိဟန်ဆောင်တာမျိုးတွေရှိတယ်။ပြီးရင်ရိုဝင်ကြတွေကိုကျောင်းမှာရှိတဲ့အဆောင်တွေမှာအခုထိနေခွင့်မပေးတာမျိုးတွေရှိတယ်။ပြီးတော့တက္ကသိုလ်ကပေးတဲ့ငွေကြေးထောက်ပံ့တဲ့ scholarship တွေကိုမပေးဘူး
။ဒါအပြင်ရိုဝင်ကျောင်းသားတွေရဲ့လူလက်စွာပညာသင်ကြားခွင့်လည်းတန်းတူရရှိဖို့ဝေးနေသေးတဲ့အခြေအနေလို့ကိုဖြူကထောက်ပြပါရယ်။ရခိုင်မှာတက္ကသိုလ်ကောလေး9ခုရှိပြီးအဲ့ဒီထဲမှာရင်းကြကျောင်းသားတွေဟာစစ်တွေတက္ကသိုလ်ကိုသာတက်ရောက်ခွင့်ရကြတာဖြစ်ပါတယ်။ကျောင်းရွေးချယ်ရမှာလဲနည်းပညာတက္ကသိုလ်၊ကွန်ပျူတာတက္ကသိုလ်တို့လိုအသက်မိုးဝမ်းကျောင်းတက္ကသိုလ်ကောလိပ်တွေတက်ရောက်ခွင့်မရသလို ဥပဒေဘာသာရဲ့သင်ခွင့်မရတာလို့ဘာသာရဲ့ရွေးချယ်ခွင့်တွေလည်းကန့်သတ်ခံထားရဆဲပါ။ကျောင်းပြီးတဲ့အခါအစင်းမြင့်မာစတာဒန်းတွေလည်းတက်ရောက်ခွင့်မရှိပါဘူး။ရွေးကြတွေကခရီးသွားလာခွင့်ကန့်သတ်ချက်တွေနဲ့အများစုကနိုင်ငံသားမှတ်ပုံတင်ကံမရှိတာတွေကြောင့်အခက်အခဲနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေကြရဆဲပါ။ရှိခဲ့ပြီးသားနိုင်ငံသားမှတ်ပုံတင်ကတ်တွေကိုလည်းအရင်အစိုးရအဆက်ဆက်ကရွန်ဂျာရီစီကနေပြန်လည်ရုပ်သိမ်းခဲ့တာကြောင့်အခုချိန်မှာအများစုဟာနိုင်ငံသားအဖြစ်အသိမှတ်မပြုသေးတဲ့နိုင်ငံသားစီစစ်ခံယူမဲ့သူရဲ့တက်တေကံကပ်ပြားဆိုတာကိုသာကင်ဆောင်ဝေးရကြပါတယ်။ဒါတွေကြောင့်ကိုထွန်းထွန်းနဲ့ကိုမင်းမင်းတို့လိုနယ်ဝေးကလာတဲ့ရွန်ဂျာចောင်းသားတွေအတွက်ចောင်းလာတက်ခွင့်ရဖို့ခရီးသွားလာခွင့်ခွင့်ပြုချက်တစ်ခုလိုအပ်ပါတယ်။ဒါကအစိုးရရန်ရဲရဲ့မကောင်းတဲ့အချက်တစ်ခုထဲမှာပါဝင်ပါတယ်။ရွန်ဂျာအရေးတက်ကြွလှုပ်ရှားသူကိုနီစန်းလွင်ကတော့အစိုးရအဆက်ဆက်မှာရွန်ဂျာရဲ့လူလက်စွာပညာသင်ကြားခွင့်ကိုဖိနှိပ်မှုတွေဟာလူမျိုးတုံးတက်ပြတ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောပါတယ်။
တော့ဒီလူမျိုးဒီ community တစ်ခုလုံးပျက်စီးဖို့အတွက်ကပညာရေးကအမတန်အရေးကြီး။ဒီလူမျိုးမှာပညာတတ်နေသူတွေဒီလူမျိုးကိုဘယ်လိုမှဖျက်ဆီးလို့ရမှာမဟုတ်ဘူး။ဒါကြောင့်လို့ဆိုဒီပညာတတ်တိုင်ဝိုင်းကဒီလူတွေရှင်သန်ဖို့ရဖို့အတွက်ဖောက်ပေါက်တွေရှာတယ်။အဓိကဒီပညာရေးကိုပိတ်ဆို့လိုက်မယ်ဆိုရင်ပညာမဲတွေဖြစ်သွားမယ်ဆိုလို့ရှိရင်ဒီလူမျိုးကိုဖြည့်ဆည်းဖို့ပို့ပြီးတော့လွယ်ကူမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီပညာရေးကိုကန့်တက်ခဲ့သူတို့ဒါကအဲ့ပညာရေးကိုဒီလိုကန့်တက်လိုက်တာကဒါလူမျိုးတုံးတက်ဖြတ်မှုရဲ့စိတ်ပိုင်းတစ်ခု
ဒါကြောင့်ရိုဟင်ဂျာចောင်းသားတွေဟာတက္ကသိုလ်တက်နိုင်မှုသူတို့ရဲ့နိုင်ငံသားပြဿနာနဲ့ဆက်ဆက်နေတဲ့ခရီးသွားလာခွင့်အခက်အခဲတွေအပြင်တကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲပရိပက္ခတွေပညာသင်ယူခွင့်အခွင့်အလမ်းတွေကန့်သတ်ခံထားတာတွေနဲ့မြားပြတဲ့ចောင်းစည်းကုန်ကြမှုစတာတွေကိုရင်ဆိုင်ကြရပါတယ်။ဒီလိုအခြေအနေတွေကြားမှာចောင်းသားအများစုမျှော်လင့်ချက်မရှိဘဲစိတ်ထဲကျလာကြတာမဆန်းပါဘူး။ចောင်းဆက်တက်နေကြတဲ့ចောင်းသားတွေမှာလည်းចောင်းပြီးတဲ့အခါအလုပ်တစ်ခုရဖို့အခွင့်အလမ်းနှဲတာကြောင့်ចောင်းပြီးပြီးဝဲယူကြဖို့အတွက်မျှော်လင့်ချက်မဲ့တာမျိုးတွေခံစားနေကြတယ်လို့ရွန်ဂျာចောင်းသားရေးလှုပ်ရှားသူចောင်းသားကိုဖြူကဆိုပါတယ
်။ចောင်းပြီးတော့ဒီလုပ်လုပ်မယ်ဆိုတဲ့အဖြေမျိုးရွန်ဂျာရင်မှာမရှိဘူး။မရှိဘူးဆိုတာចောင်းပြီးတယ်ចောင်းပြီးတော့အစိုးရဝန်ထမ်းကုမ္ပဏီတွေမှာတာဝန်ထမ်းဆောင်မယ်ဆိုတဲ့အခွင့်အရေးမျိုးရွန်ဂျာတွေမှာမရှိဘူးမိဘတွေကဘာလုပ်လဲအဲ့ဒါပဲဆက်လုပ်လိုက်မယ်ဒါမှမဟုတ်ကိုကရရန်ရသလိုလုပ်မယ်ဆိုတာမျိုးအဲ့လိုမျိုးပဲများပါတယ်ရွန်ဂျာတွေမှာငါကပညာတတ်တယ်ဆိုငါဒါလုပ်လို့ရမယ်ဆိုတဲ့မျှော်လင့်ချက်မျိုးမရှိဘူ
းကိုထွန်းတို့အတွက်တော့မြန်မာနိုင်ငံမှာနေရတာကသူ့အတွက်အနာဂတ်မင်းနေတာကြောင့်နိုင်ငံရခြားထွက်ခွာပြီးဘဝသစ်ဆနိုင်မှုမျှော်လင့်နေပါတယ
်နိုင်ငံသားသွားလို့ရတယ်ဆိုစီးပွားရေးတစ်ခုလုပ်မယ်သွားလို့မရဘူးဆိုရင်ရွာမှာပဲစားပြစားမယ်ဒီနိုင်ငံမှာနေရင်တော့အနာဂတ်မရှိဘူးအဲ့လိုပဲခံစားရတယ်အနာဂတ်ကောင်းမှုဆိုနိုင်ငံသားသွားရမှာတခြားနိုင်ငံကိုထွက်ရမှာ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ဒီစီစဉ်ကိုအလှူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာပါ။နောက်တစ်ပတ်မှထုံးလင်းမယ်ဒို့အတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ရခိုင်ကလူငယ်တွေပညာရေးထိခိုက်နေတာကို Frontier အဖွဲ့ကပြောပြခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခေပြန်ကဘာအစီအစဉ်မှာရွှေပြောင်းနေထိုင်သူအခွင့်အရေးကိုပြောထားပါရစေ။ရောက်နေတဲ့ရက်မှာတရားဝင်နေထိုင်ခွင့်မရှိတဲ့အခါလူခွင့်ဆုံရှုံတာဖြစ်သင့်ပါရဲ့လားထိုင်းမှာရွှေပြောင်းလူသမားရေးဆောင်ရွက်နေသူဦးထစ်ချက်ကိုမေးထားတဲ့ဥတ္တမတန်ပြပြပေးပါအောင်ခင်ဗျာ
မထောက်လို့ဆက်သုံးခုနေဟာရွှေပြောင်းနေထိုင်ဖို့စ조사ကြသူတွေအများဆုံးနေ့ဖြစ်စံချိန်တင်လိုက်ပါတယ်ရွှေပြောင်းနေထိုင်ကြသူတွေမှာတော့လူခွင့်ရေးမရှိသေးဘူးလားဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ဖြစ်ပါတယ်ဦးထွတ်ချစ်ကထိုင်းနိုင်ငံမှာအခြေစိုက်ပါတယ်မင်္ဂလာပါကိုထွတ်ချစ်ရေ
ဟုတ်ကဲ့ဗျမင်္ဂလာပါဗ
ျဟုတ်ကဲ့လက်ရှိအချိန်ဒီမှာပို့ပြီးထိုင်းနိုင်ငံအတွေ့အကြုံကပြောရင်ပို့ပြီးတိုးများလာပါသလားရွှေပြောင်းလာပုံလာကြဖို့ငါရောအရင်တုန်းကလည်းဘလို့များခွာချသွားပါတယ်လေခင်ဗ
ျထိုင်းနိုင်ငံမှာကျွန်တော်တို့ဒီရွှေပြောင်းအလုပ်သမားကြီးကိစ္စကိုဆောင်ရွက်နေတာအခုဆိုရင်ကျွန်တော်တို့နှစ်ပေါင်း23နှစ်ပြည့်ခဲ့တာပေါ့နော်ဒါပြီးခဲ့တဲ့ဒီဇင်ဘာလရက်ပေါ့ဒါကျွန်တော်တို့ဒီဟိုကျွန်တော်တို့အတွေ့အကြုံရဆိုလို့ရှိရင်ခါတိုင်းပေါ့ဒီမြန်မာပြည်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေများတယ်နိုင်ငံရေးဟိုမတည်ငြိမ်မှုတွေ pilaris solution pumiala no da jano ro ho ชื่อเสียชื่อตรงอ่ะหลูๆตะคาจုံแก่บูเลยดาชื่อตรงลูกตะมาอีตรงปูญาละเลยอะคู่จารย์รู้ปูพี่แล้วตริทาจีดาก็จารย์รู้ดิณท่องณเสร็จติบ่เนาะดิอะอนาตึ้งพี่ได้นอกไปมาจารย์รู้ว่าดาโหตี้ๆตาๆเนี่ยจารย์รู้ตะคามาโหไม่จုံบูไม่ตุ่ยบูได้ปုံสันမျိုးเนี่ยนีลั้นส่งเนี่ยจารย์รู้ชื่อเปียงဝင်ยောက်ลาดาดิจารย์รู้ตุ่ยเลยอ่ะกดทุจิเนี่ยอึดจုံเนี่ยเปียวรู้สิเปียงนี่แท้ยะได้อาคามาตรุรู้ด้วยอี้ซုံး ခက်ခဲကဘာများဖြစ်တယ်လဲခင်ဗျအခက်ခဲတွေကတော့ဗျာဒီအများကြီးရှိတယ်ဒါပေမဲ့အကြီးဆုံးလို့ဟိုပြောမယ်ဆိုလို့ရှင်တော့တခုံးမဲ့ပြောမယ်ဆိုတော့ဒီတရားဝင်ဟိုတရားဝင်မှုဆိုတဲ့ပြဿနာကအကြီးဆုံးပဲနောက်တစ်ချိန်တည်းမှာပဲဟိုတက်ဆိုင်ရာပေါ့နော်ဒီနိုင်ငံနေနေနဲ့ဘလောက်ကျွန်တော်တို့ဒီတာဝန်ယူမှုရှိလဲပေါ့နော်ဒါကလည်းဒီတာဝန်မယူတဲ့ဟိုနိုင်ငံကလာတဲ့အလုပ်သမားတွေဘက် ลูกคนยิ่งสุดาบ่ลูกเมียข้าจะช่วยมีมาได้เลยดีลูกคนยิ่งเนี่ยปัตตาบีเย็นน้องอาเมียเนี่ยคู่มีโอ้ก็ตัวได้สิบาลากว่าเรื่องส่วนเงาบาลีไปดูก็ตัวบาดเด็กเนี่ยจ้าพี่ว่าหน้าไปสิเลยอุ้มพี่ตียาวเว็บบุ๋มเนาะตียาวเว็บจันทร์รู้ดีจ่าเร่ช่วยจ้าลูกตัวมาเนี่ยจันทร์รู้ดีตียาวมาเว็บบุ๋มเนาะดีท่านเองเนี่ยนิลันบ้านส่วนเนี่ยลายตียาวมวยเนี่ยช่วยจ้าลูกตัวมาสุดาไอ้ดีเย่ โอ้เดี๋ยวมาเลยจันรู้ว่าตลอดเลี้ยวหัวบอดีลูกลูกคนเยอะบอดีก็อาจจะเอาลูกมาคุยในประเด็นนี้เนาะนายจุดพัฒนาดีจงเงียร์นะมีจันรู้พิเศษพิเศษอะไรสิอุ้มมาพี่โอ้ลูกอาบอเนาะดีโอ้ลูกอาก้าโอ้ทั้งสัวตั้งมาทาร์ดแล้วไม่ยากหรอกนั่นคือว่าลูกตัวมารีเอ็กซ์ข้างซ้ายจันรู้สัวเปล่าเลยลูกทุลงเอ็กซ์ข้างซ้ายนี่โอ้ทั้งสัวก็ตั้งมาทาร์ดหาจันรู้ตั้งแต่จีตองสัวมีบุเบเน่ทั้งสัวก็ตั้งมาทาร์ดหาดีรอมาเว ไม่ใช่อะไรมีอยู่ดิโอ้จันรู้จังว่าเลยดีก็จันรู้เนี่ยอาเก่าหน้าละก็คือนอกไปหมดเนาะจันรู้คู่อยากแค่ไหนมาดูเว้นคู่ชีพยองหน้าเลยชุดมีอายุอะไรดูเลยคู่ยิ่งจะส่งเดียวหน้าเลยแต่ดูดูดูอยู่ดีอะไรพอพี่เลือกส่วนจันรู้ว่าใครเลือกดูจันรู้ว่าดีโอ้ลูกตัวมาคุยโอ้จันรู้ในงานเนี่ยมาลูกคุยชอบพอลูกลูกอาล่าจะเนื้อลูกสุดเลยโอ้ซาดี เอาเนี่ยไปจันรู้ลาเร่ลูกมาเร่มาหูดอ่ะรู้ว่าจันรู้แต่แกตัดที่ปัญญาชินโยอันนี้ปลาลาเร่อาจจะบางส่วนจันรู้เสียวันนี้ตักดูพม่าขารียาสับปลาลาเร่สุดเลยดีทันดูดีชีเร่สุดแล้วพอเวลาจันรู้ตัดนั้นจะส่งเดียร์เต็ดเร่สุดเลยจันรู้เบลดูมีอภัยจีเบลลูปกุลิวสัตว์เอกุนิตาวมันเลยสุดเลยเรียร์จันรู้ตุยลาเร่บอกว่ากูน่าไปกูอีกแล้วกูรับตามกากาจอร่ากันแล้วปะเนาะ สุดสุดอะไรอะไรสุดยอดนี่ทางด้านดูดีเบาะก็ตีสองมาขันเดบัวนี่เจ้าเองตัวเองบัวนี่ทากูว่านั่นเชื่อมุ่ยอันนี้เลยตบบริกูที่มาพิบูถ้ากันอุลูอาเชฟเชดเดือดพิบาร์เลยเออสุดยอดนี่ทางจ้าดูดีเนปัตเตบีซีมันขังเวรเข้ามาเลยลูกคนยี่ชีกังกันนี่เส้นรับบูดากูรับดับมึงก็ตัวเองอีตาเนสัมเนามาเลยยี่เดินทางไปอาบาร์เลยสุดท้ายสุดยา
ได้ยินสัวว่าเย็นสัวดีกว่าเพราะนกูทุกเช้าทุกเช้าเนี่ยตัวเรามีอาชีพอะไรสุดเลยเขาจะรอไอ้ที่ท้ายสัวดีกว่าไอ้ที่ดับบ่กูที่มาพิวว่าตลาดขนาดฉะนั้นรู้อันนี้เรื่องจริงที่มาพิวว่าตลาดสุดหรอที่มาพิวเอาจูซาลูเซนตัวเราที่มาพิวเลยรู้จังรู้อาจารย์พี่จูรู้ยาเลยอุบมาอาชีพฉะนั้นรู้ว่าที่ช่วยเราตัวมาเยี่ยงกี่สัปดาห์เลยสุดเลยฉะนั้นรู้ว่าโอ้มีกันไหนงั้นบ่จ้า ไอ้อะไรอยู่ดีช่วยเราตัวมาผู้เอ็นยังไงเนาะเล็กขนาดยังไงว่าไทยไทยยังไงเนี่ยไอ้ที่ไหนงานที่ก็ต้องมีสิเนี่ยฉะนั้นสรุปจริงๆนะก็มีแค่ไหนงานก็กูได้ก็ฉะนั้นรู้สวัสดีไทยสวยก็ตั้งมาทาร์เลยฉะนั้นรู้ดีอุบลีเนี่ยนี่ไอ้ที่เราเชื่อเนี่ยนี่บิดอ่ะไอ้เราอากาศเลยเราตัวมาคุยกันสักหรือว่าเนาะเชื่อบุเราอากาศเลยอะไรเดี๋ยวเดี๋ยวโอ้เปย์อะไรสักหรือตัวที่จะจ่ายเนี่ยเดี๋ยวเราบิดอ่ะตัวรู้ โอ้โหจ้าดีสุดยอดจริงสุดยอดเลยแต่จำนวนพวกเราสุดยอดจริงสุดยอดหมดนะจีดูจีบอ่ะไอ้เราก็ปูปูพี่เราเยี่ยจีเลยแต่จำนวนพวกเราคู่สู้จำนวนพวกเราโอ้กัมพูชาช่วยกันลูกตมารีเนี่ยโอ้จำนวนพวกเมียมาช่วยกันลูกตมารีเนี่ยเราไม่ดูอุ้มมาพี่กัมพูชาช่วยกันลูกตมารีอุดรดาวน์ลงเงินเช่นเนี่ยดาวน์ดาวน์เราได้ไม่ที่เนี่ยเราสุดยอดเลยลูกตมารีแต่คู่กับเชียร์เนี่ยตัวอะไรไอ้ที่เราอยู่ใส่อยู่ในตัวอะไรเราอะไรสุดยอดจริงในมือเรา
အဲ့ဒါကလည်းပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ညီမပြောချင်တယ်ကြာ။ဒါကြောင့်မလို့ထိုင်းဆိုအနေနဲ့ကတော့ Tuh orang leh nengah nengah ye, PR, nengah nengah itu orang zirau ni leh. Nampu orang nengah nengah aga, eh deh lu, lakhan biru, lakhan biru siwa shani leh, nengah je deh. Erah, jono lu, tuh ni leh orang bahaya jono lu, jono lu, lu tu mah, ye kesau leza di pipi, malaysia di pipi, dah tuh ni leh orang leza lain nama aga. Jono lu apu ubri leh, piat hamu tangsun lah aku. Tuh lu piat ham thare ubri, ubu mah bi, aje kan. เออลูกอาก็บ่เนาะโหติเตยก็ต้องอันเสียยาได้ปีเนี่ยต้องอันเลเซียยาได้ปีเนี่ยไอ้น่ะมาตะเกยยาเนี่ยนะอาเชโบโหเนาะเราพูดว่าอาเชโบลูกอาก็ตะเกยยาเนี่ยยอเจลูกตะมาขึ้นอยู่ตรุอะเตชายีทาพี่ตาเว้ยอะคุสโลชินแล้วเราดิโซเชียลเซคิวริตี้บ่ล่ะสอดว่าโดยหลุมุผู้หลงยีกิซะสุเลยดาบาเว้ยเปียวๆดาโหตะซงเตียรอดาอะจูอะจูตะยอมผู้นี่ชินแน่เนี่ยดาใบแม้เราสอดว่าเลยตะสั่นยามีเกนักงานสู้ยาเนี่ยจ้วนๆจิ๋นๆเนี่ยโ စိတ်ကောင်းစေတနာရှိဖို့လည်းလိုတယ်။เนาะကျွန်တော်တို့နိုင်ငံတော်တော်များများဒါအမျိုးသမီးဖွင့်ရေးဆိုရင်နိုင်ငံတကာသဘောတူကြည့်ရတော့မှတ်သေးရေးထိုးထားတယ်ကလေးနေရဆိုတော့ဘောရေးထိုးထားတယ်။အဲ့တော့ထိုင်းနိုင်ငံမှာရောတက်ဆိုင်ရာထိုင်းအစိုးရတွေကကလေးတွေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုလေးလေးစားစားနဲ့တောက်ပြန်ဆောင်ရွက်တာမျိုးတွေကိုအခုထွက်ချက်တွေ့ရတာ။ရှိလားဆိုတော့သုံးတရာဥပမာအဖြစ် Education for All policy. Atima Purishima, Ara Baba Palesro, Tainanganema, Nate Bidi Lumio, Bidi Nanganabe, Pinny Pinny, Throw Mivari, Lama Shishi, Bishishi, Eric Lady, Tain Kalady in a Dandu, Tain Jauma, they are one talking shit as well. Bubara shit. ဒါကြောင့်ကျွန်တော်ကဥပဒေဒါပေမဲ့ပြည်နယ်တိုင်းမှာအသက်မဝင်ဘူးရှင်တယ်ဒါကျွန်တော်တို့အဲ့အောင်နေ့တိုင်းခုဆိုလို့ရှိရင်ဒါအတီးပြူထားတာဟိုကတော့ဆယ်စုနှစ်တစုကျော်သွားပြီเนาะဒါပေမဲ့ကျွန်တော်တို့ဖန်ငါဟိုကျွန်တော်တို့ခုလုပ်နေတဲ့ဖန်ငါခရိုင်မှာကျတော့အဲ့ဒါကဟိုအတီးပြူတယ်လို့ပြောလို့ရတယ်ကျွန်တော်တို့ပို့ထားတဲ့ကလေးတွေကျွန်တော်တို့ပြည်နယ်ထဲမှာကျွန်တော်တို့ကလေးတွေဟိ မရတဲ့အကြောင်းတွေရအောင်အဲဒါမှကျွန်တော်တို့ဆိုလိုချင်တာအစောအဲ့ဒါကိုအဲ့ဒီ policy လေးကိုကင်ပြီးတော့တိတိကျကျကျွန်တော်တို့ရင်တော့လိုက်လုပ်ခဲ့ဘူးလို့ပေါ့နော်ကျွန်တော်တို့ဒီနေရာမှာ advocacy လုပ်ဖူးတာပေါ့နော်ဒါအချို့ခိုင်းကြောင်းနေတာဆက်မသိတာလေဟိုဖြစ်တယ် and ဒါတခြားအကြောင်းမျိုးကြောင့်လည်းဖြစ်နိုင်တယ်အချို့အကြောင်းတွေကဥပမာဖြစ်ကလေးတွေဟိုမွေးစင်းတောင်းမှအကြောင်းလက်ခံတယ်လို့ပေါ့နော်အဲ့ဒါလည်းမဟုတ်ဘူးအမှန်ဆိုမွေးစင်းလည်းရှိတယ်ဗျာ state level ကလေးတွေလည်းရတယ်သူဥပဒေကအကျုံးဝင်ထားတယ်ဒါကတော့ဟိုကျွန်တော်ဂျုံတော့အဲ့ဒီကလေးအခွင့်အရေးကိစ္စတွေပြောတာဟိုအမျိုးသမီးဆိုလို့ရှိရင်လည်းသူတို့ရဲ့အစိုးရဥပမာဖြစ်ဒီအလုပ်သမားအစွတ်ပြောတဲ့ဒီဟိုပါပေါ့လူမှုဖူလုံရေးရံပုံငွေအကျိုးခံစားခွင့်တွေမှာသူတို့ပါတယ်အမျိုးသမီးတွေသူတို့ဒီကိုဝင်ဆောင်ကလေးမွေးလို့ရှိရင်သူတို့ဘလောက်ဥစားဟိုနားရမယ်ဒါကတော့ဒီတို့ရဲ့ဒီဥစားဥပဒေတိုင်းလာစားရမယ်ပြီးတော့ကလေးမွေးပြီးလို့ရှိရင်အဲ့ကလေးကိုအဲသူရဲ့သူတို့ခေါ်တဲ့ကလေးစည်းလူမျိုးပေါ့သူတို့ခေါ်တာတော့အလွယ်ခေါ်တော့ဒီမှာနှုတ်မဟုတ်ဘူးလူမျိုးအဲသူတတ်မှတ်ချက်အဲတလောက်ကိုနည်းနည်းတော့နဲတာပေါ့လေအဲ့လိုမျိုးတွေတော့ဟိုပေးနေတာပဲဆိုလို့ရှိရင်တော့ကျွန်တော်ဆိုလို့ရှိရင်ဒါကတော့ဟိုသူတို့ရဲ့ policy ကတော့ဒီလောက်ထိဆိုးဆိုးဝါးဝါးကြီးတွေအဲ့လိုမျိုးဖိနှိပ်ထားတာမျိုးမရှိဘူး
ဟုတ်ကဲ့အဲကျေးဇူးအများကြီးတင်ပါတယ်ဟိုထွတ်ချက်ရေ
ဟုတ်ကဲ့ပါဗ
ျဟုတ်ကဲ့
တင်ပါတယ်ဟုတ
်ရွှေပြောင်းနေထိုင်သူတွေရဲ့ခွင့်ရင်းနဲ့ပတ်သက်ပြီးဆွေတွေတင်ပြသွားခဲ့တယ်ကတော့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထွတ်ချစ်ဖြစ်ပါတယ
်ရွှေပြောင်းနေထိုင်သူအခွင့်အရေးဥတ္တမောင်တန်ပြောပြခဲ့တာပါမကြာခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လက်ရစီးပွားနယ်ဥရိယာသည့်အစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ
ဗီဒီယိုအစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOE American တန်ရဲ့စနေညပိုင်းအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့ပြောပြပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညရွေးအစီအစဉ်မှာတော့စနေညတိုင်းပြောပြပေးနေကြနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနဲ့ဥရိယာသည်မတိုင်ခင်အာရှနိုင်ငံရေးအစီအစဉ်ပထမပါထိုင်ဝမ်ရုပ်ကောက်ပွဲနောက်တရုတ်တိဘက်မှာစစ်ရေးတိုးဖို့ရှိတာနဲ့ပါကစ္စတန်နဲ့အီရန်ဖြစ်ခတ်မှုတွေကိုပြောထားပါတယ်ထိုင်ဝမ်ရုပ်ကောက်ပွဲမှာလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားတဲ့ DPP ပါတီကိုယ်စားလှယ်လိုင်ချင်းတေ အနံ့ရခဲ့ပြီးတဲ့နောက်ဘလို့အလားအလာတွေရှိနေပါလဲတရုတ်ကတော့တိဘက်ဒေသမှာစစ်ရေးတည်ဆောက်မှုတွေတိုးမြှင့်ဖို့ပြင်ဆင်နေပါတယ်နောက်မထင်မပဲပါကစ္စတန်နဲ့အီရန်ကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ကိုစောမိုးကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
ထိုင်ဝမ်နိုင်ငံမှာဇန်နဝါရီလ13ရက်နေ့သမ္မတရွေးကောက်ပွဲမှာတိုးတက်သောဒီမိုကရက်ပါတီ DPP ပါတီကလက်ရှိဒုတိယသမ္မတလိုက်ချန်တေမဲအနီအတွက်40ရာခိုင်နှုန်းကျော်နဲ့အနိုင်ရရှိသွားပါတယ်။လိုက်ချန်တေဟာမေလမှာသမ္မတအဖြစ်ကျန်းသစ္စာတင်ဆိုမှာဖြစ်ပါတယ်။ရွေးကောက်ပွဲနိုင်အပြီးသူကခုလိုပြောဆိုခဲ့ပါတယ်
။在民主和威权之间，我们选择站在民主这一边。
ဒီရွေးကောက်ပွဲနိုင်တာဟာကျွန်တော်တို့ကဒီမိုကရေစီကိုဘယ်လောက်ထိလိုလားတယ်ဆိုတာကိုကဘာကြီးကိုပြသလိုက်တာဖြစ်ပါတယ်။ဒီမိုကရေစီလိုလားသူတွေရဲ့အောင်ပွဲလည်းဖြစ်ပါတယ်။အာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်မှာကျွန်တော်တို့ဟာဒီမိုကရေစီဘက်ကိုရပ်တည်တယ်ဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကိုပြသလိုက်တာလည်းဖြစ်ပါတယ
်။တရုတ်အစိုးရကတော့လိုက်ချန်တေးကိုအန်ဒီရဲ့ရှိတဲ့ခွဲထွက်ရေးသမားလို့သတ်မှတ်ထားပါတယ်။ထိုင်ဝမ်အရေးဟာပြည်ရင်းရေးသာဖြစ်ပြီးထိုင်ဝမ်မှာဘယ်သူပဲရွေးကောက်ပွဲတိုင်းတိုင်းတရုတ်ပြည်တပြည်တည်းဆိုတာကိုပြောင်းလဲစေမှာမဟုတ်ပါဘူးလို့တရုတ်ကတုံ့ပြန်ပြောဆိုထားပါတယ်။ရွေးကောက်ပွဲအပြီးနောက်တစ်နေ့မှာပဲတရုတ်ကထိုင်ဝမ်အနီးစစ်အင်အားပြသခဲ့ပြန်ပါတယ်။အမေရိကန်ပြည်ထောင်စုကတော့လိုက်ချန်တေးရွေးကောက်ပွဲနိုင်ပြီးပြီးချင်းဇန်နဝါရီလ15ရက်နေ့မှာအမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းစတီဖင်ဟက်ဒလေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆေလွတ်ခဲ့သလိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတမာကိုစ်ကလည်းလိုက်ချန်တေးအနိုင်ရရှိတာကိုဂုဏ်ပြုချီးကျူးစကားပြောခဲ့တဲ့အတွက်တရုတ်အစိုးရကမကြေမနက်ဖြစ်ပြီးဖိလစ်ပိုင်သံအမတ်ကိုခေါ်ယူကန့်ကွက်ခဲ့ပါတယ်။တရုတ်ပြည်နဲ့ပြန်လည်ပေါင်းစည်းရေးကိုလိုလားတယ်လို့သတ်မှတ်ခံထားရတဲ့ကွန်မန်ဒန်ပါတီ၃ကြိမ်စတိုက်ရှုံးနိမ့်တာကိုကြည့်ရင်ထိုင်ဝမ်ဟာတရုတ်ပြည်မှကြီးနဲ့ပြန်လည်ပေါင်းစည်းရေးကနေဝေးတဲ့ဝေးလာနေတယ်လို့လေးလာသူတွေနဲ့နိုင်ငံရေးပညာရှင်တွေကသုံးတတ်ပါတယ်။နောက်တစ်ချက်ကတော့ဟောင်ကောင်အတွေ့အကြုံဟာထိုင်ဝမ်အတွက်သင်ကန်းစာလို့ဆိုပါတယ်။တရုတ်ပြည်မှကြီးနဲ့တပြည်တော်စနစ်နှစ်ခုနဲ့ပြန်လည်ပေါင်းစည်းခဲ့တဲ့ဟောင်ကောင်မှာနောက်ဆုံးဗဟိုကချုပ်ကင်တဲ့အာဏာရှင်စနစ်ကိုသာအတင်းသွတ်သွင်းခံရပြီးဒီမိုကရေစီအခွင့်အရေးတွေကိုအတင်းအကျပ်ပိတ်ပင်တာတွေကိုတွေ့မြင်ကြရတဲ့အတွက်ထိုင်ဝမ်ပြည်သူတွေအကြားမှာတရုတ်ပြည်မှနဲ့ပြန်လည်ပေါင်းစည်းလို့မှုကြဆင်းလာတယ်လို့ယူဆပါတယ်။အခုလိုအချိန်မှာပဲ1959ခုနှစ်ကတရုတ်ဝင်ရောက်သိမ်းပိုက်ထားတဲ့တိဘက်ဒေသမှာမဟာဗျူဟာမြောက်ယထာလန်ကာလန်နဲ့လေကြောင်းလန်ဆက်သွယ်ရေးအခြေခံအစာအုပ်တွေဆောင်လုပ်ဖို့အမေရိကန်ဒေါ်လာ17ဘီလီယံကျော်ပိုးရှိတဲ့စီမံကိန်းတရက်ကိုဇန်နဝါရီလ17ရက်နေ့ကတရုတ်အစိုးရကထုတ်ပြန်ကြေညာပါတယ်။ပြိုင်ဆိုင်မှုတွေတိုးလာနေပြီးနေဆက်ပြဿနာကြောင့်စီးရေးပဋိပက္ခတွေရှိနေတဲ့အိန္ဒိယနဲ့အသိပိုက်ခံတိဘက်တည်းရဲ့လွမြောက်ရေးလှုပ်ရှားမှုတွေအပါအဝင်ပြည်တွင်းပြည်ပလုံခြုံရေးအတွက်အနောက်ဘက်ဒေသစီးရေးတိုးမြင့်ဖို့ရည်ရွယ်တာလို့စောင့်ကြည့်လေ့လာသူတချို့ကမြင်ပါတယ်။ဒီစီမံကိန်းမှာအထွေထွေသုံးလေယာဉ်ကွင်း10ခုအလွယ်တကူတက်နိုင်ဆင်းနိုင်တဲ့အသေးစားလေယာဉ်ကွင်း58ခုပါဝင်မှာဖြစ်ပါတယ်။ဒါအပြင်ယူနန်တိဘက်ယထာလန်ရဲ့ဘိုမီရန်ဝူလမ်းပိုင်းစီမံကိန်းစီချွန်တိဘက်ယထာလန်ရဲ့တိဘက်အပိုင်းတွေပါဝင်မှာဖြစ်ပါတယ်။တရုတ်ဟာ2016ခုနှစ်ကတည်းကအနောက်ဘက်ဒေသထောက်ပို့စီမံကိုယ်ကယ်ရေးစစ်ဌာနချုပ်ကိုထူထောင်ခဲ့ပြီးတိဘက်နဲ့ရှင်ချန်းဒေသကိုမဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းတွေဖောက်လုပ်နေတာဖြစ်ပါတယ်။ဒါအပြင်အနောက်တောင်ဘက်ယူနန်ကနေတိဘက်ကိုဆက်သွယ်တဲ့ယထာလန်၊ကာလန်၊လေကြောင်းလမ်းတွေအပြင်မြန်မာနိုင်ငံအပါအဝင်တောင်ဘက်လာအို၊ကမ်ဘောဒီးယား၊ထိုင်း၊ဗီယက်နမ်အထိဖောက်လုပ်ပါတယ်။တရုတ်ဟာကုန်းတွင်းတပတ်လေအနောက်နဲ့အနောက်တောင်ဘက်လုံခြုံရေးနဲ့စီးပွားရေးအတွက်မဟာဗျူဟာမြောက်အရေးပါတဲ့ဆက်သွယ်ရေးလမ်းတွေကိုဖောက်နေတာပါဒီနေရာမှာပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံအပိုင်းမှာကျန်းနေပါတယ်ဒါကြောင့်တရုတ်ဟာမြန်မာစစ်တပ်ကိုတည်းမကဘဲအတိုက်အခံလက်နက်ကင်အင်အားစုတွေကိုပါချဉ်ကပ်ပြီးမြန်မာနိုင်ငံကိုထိန်းချုပ်နိုင်ရေးကြိုးပမ်းနေတယ်လို့နိုင်ငံတကာလေ့လာသူတွေကသုံးသပ်ကြပါတယ်အခုလိုအခြေအနေမှာပဲဇန်နဝါရီလ16ရက်နေ့မှာအီရန်နိုင်ငံကပါကစ္စတန်နယ်တိုက်ကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့သလိုပါကစ္စတန်ဘက်ကလည်းဇန်နဝါရီလ18ရက်နေ့မှာအီရန်ဘက်ကိုဒုံးကျည်နဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။နှစ်ဖက်စလုံးကတော့ခိုးအောင်းနေတဲ့အကြမ်းဖက်အဖွဲ့တွေကိုပစ်ခတ်တာလို့ဆိုပါတယ်။ဆက်ပြီးတိုက်ခိုက်မှုတွေမဖြစ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကမြစ်တာရက်ခံပါတယ်။တရုတ်ကတော့လိုအပ်ရင်ဂျောင်းဝင်လှုပ်ဆောင်ပေးမယ်လို့ပြောပါတယ်။ တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကဇန်နဝါရီလ18ရက်နေ့တုန်းကအခုလိုပြောဆိုခဲ့ပါတယ
်။我还不了解你说的最新的情况，但是呢，我们也高度关注局势的发展。
တရုတ်အနေနဲ့လွန်မဲ့စိုးရိမ်မိပါတယ်။ပါကစ္စတန်နဲ့အီရန်နိုင်ငံလုံးဟာတရုတ်နဲ့ရင်းနှီးတဲ့အင်းနီးချင်းတွေဖြစ်ပါတယ်။တစ်ဖက်စလုံးအခြေအနေတွေကိုပိုဆိုးမသွားအောင်ထိန်းသိမ်းကြဖို့နဲ့ကုလသမဂ္ဂသဘောတူညီချက်တွေအပါအဝင်နိုင်ငံတကာဥပဒေတွေနဲ့အညီဖြည့်ရှင်းကြဖို့တိုက်တွန်းပါတယ်။
အီရန်ဟာပါကစ္စတန်နယ်တဲကိုတင်ပစ်ခတ်ခဲ့တာမဟုတ်ဘဲအီရန်နဲ့ဆီးရီးယားနယ်တဲတွေကိုလည်းပစ်ခတ်ခဲ့ပါတယ်။အခုလိုအီရန်ဘက်ကပစ်ခတ်တာဟာဆီးရီးယားမှာဒီဇင်ဘာလတဲတုန်းကအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်အီရန်ဘိုချုပ်ဆယိတ်ရာဇီတည်ဆုံးခဲ့မှုပါကစ္စတန်နယ်ဆက်ကရဲစခန်းတိုက်ခိုက်ခံရမှုနဲ့ဇန်နဝါရီလထဲမှာပဲလူ100လောက်တည်ဆုံးခဲ့ရတဲ့ဘိုချုပ်ဆလမန်နီနှစ်ပတ်လည်ဘုံခွဲတိုက်ခိုက်ခံရမှုတွေနဲ့ပတ်သက်နေနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒီတို့ပင်ဆိုစေရုရှားယူကရိန်းစစ်အစ္စရေးဟားမတ်စစ်တွေကြောင့်တကမ္ဘာလုံးအကြမ်းအတင်းနဲ့ရင်ဆိုင်နေရချိန်မှာနောက်ထပ်နိုင်ငံဖြတ်ကျော်စစ်ပွဲတွေတိုးလာမှာကိုစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ထိုင်ဝမ်ရေးနောက်တရုတ်တိဘက်မှာစစ်ရေးတိုးမာနဲ့ပါကစ္စတန်အီရန်ပစ်ခတ်မှုတွေကိုကုစားမှုကြောင့်ပြောပြခဲ့တာပါ။အခုတော့လေယာစီးပွားကဏ္ဍပါဆန်စည်းနှုန်းတွေအဆမတန်မြင့်တာအပါအဝင်ကိုပြောထားပါတယ်။မြန်မာပြည်တွင်ဆန်စည်းကွက်မှာအခုရက်ပိုင်းတွင်ဆန်စည်းနှုန်းတွေအဆမတန်မြင့်တက်လာတာကတချို့တွေဈေးကစားနေလို့ပါလို့ပြောနေကြပါတယ်။နောက်တစ်ပတ်အတွင်းလေယာထွက်ကုန်သိနှံစေးတက်ကြဘယ်လိုရှိပါလဲ။ဒီသတင်းနဲ့ဆွေးစည်းပြီး Farmer Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ယူရချစ်သူများရှင်လန်းချင်းမြင့်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြတ်မေဟန်တဲ့သူကျွန်မမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကုန်တယ်တွေဈေးကစားမှုကြောင့်ပြည်တွင်းစံစေးစံချိန်တွေမြင့်တက်လာတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်အခုရပိုင်းအတွင်းပြည်တွင်းစံစေးကွက်မှာစံစေးနှုန်းတွေအဆမတန်မြင့်တက်လာပြီးဈေးနှုန်းမတည်ငြိမ်မှုတွေဖြစ်ပေါ်လာတာဟာစံကုန်တယ်တွေရဲ့ဈေးကစားမှုကြောင့်ဖြစ်တယ်လို့စံကုန်တယ်ကြီးတချို့ကထုတ်ဖော်ပြောဆိုလိုက်ပါတယ်ပြည်တွင်းစံဈေးကွက်မှာစံတအိတ်ကိုပြင်းပြကျပ်2000ကျော်လောက်အထိကိုစံချိန်တွေမြင့်တက်နေတာပါစစ်ကောင်စီရဲ့စီးပွားကူတန်းဝင်ကြီးဌာနကနိုင်ငံသားငွေရရှိဖို့အတွက်စံစကွဲပြပတင်ပို့မှုအပေါ်တွန်းအားပေးဆောင်ရွက်နေတာကြောင့်ပြပစံတင်ပို့မဲ့ကုမ္ပဏီကြီးတွေကexport တန်းဝင်စံချမ်းတွေကိုဈေးနှုန်းမြင့်တင်ပြီးကွင်းစင်းဝယ်ယူနေတဲ့အတွက်စံစည်းတွေကအဆမတန်မြင့်တက်လာတာလို့ကုန်တယ်ကြီးတွေကဆိုကြပါဗျ။စံဝယ်လိုက်လာမှုအပေါ်မှာတူလောင်ထားသူကုန်တယ်ကြီးတွေကလည်းဈေးကိုဆွဲတင်ပြီးရောင်းချနေကြတာဖြစ်တယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်အဖွဲ့ဝင်စံကုန်တယ်ကြီးတဦးကလည်းအတည်ပြုပြောဆိုပါဗျ။လက်ရှိပြည်တွင်းစံစည်းကွက်မှာပြပတင်ပို့မှုများတဲ့စံချမ်းအုပ်စုဝင်စံအမျိုးအစားတွေကတော့24ပြည်တိုက်ကို 8,500 ကနေ 9,500 ကျပ်အထိပေါက်ဈေးရှိနေပါတယ်။ပြည်တွင်းအခြေခံလူတန်းစားတွေနဲ့လူလက်တန်းစားတွေစားသုံးမှုများတဲ့အေယာမင်းစံကတော့တိုက်ကို 33,000 ကျပ်၊အေယာဝရီတာစံက 35,000 ကျပ်ကျော်၊အေယာဝရီပေါ်စံအုပ်စုဝင်စံအမျိုးအစားတွေကတော့တိုက်ကို 32,500 ကျပ်၊ရွှေဘိုပေါ်စံထိပ်ဆရှယ်တိုက်ကို 36,500 ကျပ်လောက်အထိအသီးသီးပေါက်ဈေးရှိနေပါတယ်။မြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကတော့စံစည်းနှုန်းတည်ငြိမ်အောင်ဆိုပြီးဈေးကွက်အတွင်းရောင်းချတဲ့နဲ့ရည်ညွှန်းစေးတတ်မှတ်ထုတ်ပြန်မှုတွေပြုလုပ်လာတာကိုတွေ့ရပါတယ်။ဒါပေမဲ့စံစဘာအသင်းချုပ်ကထုတ်ပြန်တဲ့စံစည်းနဲ့ဈေးကွက်အတွင်းကုန်တယ်တွေရောင်းဝယ်ပြုလုပ်နေတဲ့ပေါက်ဈေးကတိုက်အိတ်ကိုအနည်းဆုံး1000ကနေ9000ကျပ်လောက်အထိဈေးကွာဟနေတာဖြစ်ပါတယ
်။ပူကောက်ရောင်းဝယ်နဲ့တက်မြောစာတင်တွင်းခွဲပေးတာပြီးမဲ့အခက်အခဲတွေရှိနေတယ်လို့ရောဘာလုံငယ်ရှင်တွေကပြောဆိုလာပါတယ်လက်ရှိမှာစီးပွားကူတန်းမှုကြီးဌာနကရောဘာကိုပြင်ပတင်ပို့မှုကနေရရှိလာတဲ့ဝင်ငွေရ90ရာခိုင်နှုန်းကိုတက်မြောစာတင်တွင်းခွင့်ပေးထားတာဖြစ်ပါတယ်ဒါပေမဲ့တက်မြောစာတင်တွင်းခွင့်ပေးထားတဲ့အချိန်ကပြင်တွင်းမှာရောဘာထွက်ရှိတဲ့ရာသီချိန်နဲ့မကိုက်ညီတာဖြစ်တယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းမှာတောင်ရှိသူလူကပြောဆိုထားပါတယ်လက်ရှိပြင်တွေရောဘာဈေးကွက်မှာအရင်ကရောဘာတစ်ပေါင်ကို1980ကျပ်လောက်ပေါက်ဈေးရှိရကနေ Leshima Rotabangu, Tong Chayangani, Tong Chayangazi Wojin Tim Yatalare, Duchi Gavi met a Jumiaga, a Yahim Machem Wulu, Soba Tamushiduga, Celepio Sudhabare Nanganaga Roba Zegumaro, the Dangu, American Dollar Takunia Joti Pauzishi Nibi, Natana Seto, Natana Salib and Anima, Timbangu, Roba Tanchi Lee, think Timbo Nabujimetare, Lo Suare.
Piba Jintin Bomuba, a contonza dogalo, Gondere a cat to anywhere. Pirenta Jinta Sugo, Jayawan it in Bomuba, a conda donza lauti, mintin like a jar, a cat chinny yellow, Gondere up your way. A yinga yang on Sagangani, Bingla disgo, the mona jinta dimbo yama, a con in it, the beta go go at Jalada, Besang Gayaraba. Lashimara Sigan Siga, a congo donza niba lauti, domi and cow can light a jar. Jenta Biba Dimbomu Shibe Mele, Piren Jinze Gaga, a Chabago Udi Nello, Bogon Longashi Doga Piovare.
Oh, Planjo, what do I mean? A conga,
Yaga, Taiwan, Pianchi Bagare, Noema Laga Salo, Sagan Zibaga, Yakin Binego, Konya, Yjangawa, Wayaku and Pipin Lida Jang, Yangon Sagangani, Pian let him boon Yara Chibare. ဟုတ်လားနှစ်ထောင်မှာရအရင်ဆုံးတော့လည်းဝင်လို့မရတော့ဘူးကျင်းစင်းလုံးကြာစင်းနေပေမဲ့ပြည်တွင်းမှာရောင်းချတာထက်ပြပကိုကုန်ကြိမ်အများပြားတင်ပို့မှုကနေငွေတလုံးတစ်ခဲရရှိတာကြောင့်တင်ပို့နေတာလို့ဆိုကြပါရစေလက်တလောကျင်းများပြားထွက်ရှိတဲ့ရှမ်းပြည်နယ်ကတောင်ကြီးအောင်ပန်းစားတဲ့ကုန်စည်တိုင်းတွေမှာတော့ကျင်းတစ်ပိတ်တာကိုနှစ်ထောင်ကနေသုံးထောင်ငါးကျပ်လောက်ထိပေါင်းစင်းရှိနေတာကိုတွေ့ရပါရစေ
ဇနောရီလ၁၀ရက်နေ့ကနေ၆ရက်နေ့ထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတယ်လေယာထွက်ကုန်တင်နေစဉ်အရွေးကိုပြောပြပေးချင်ပါတယ်အိန္ဒိယနိုင်ငံရဲ့အကောက်ခွန်လိုပဲတင်သူဟွဲကာလာသူမြင်လိုက်တာနဲ့တူစံချိန်တည်းအမြင့်စီရောက်ခဲ့တဲ့ပြင်တွင်းပဲစင်ကိုပေါက်စီကအခုတပတ်မှာပြင်ကျရဲ့ပြလာပါတယ်ဘီယင်းနောက်ကိုစီတိုင်းမှာပဲစင်ကရက်အာစီတလန်ကို 34,000 ဝန်းကျင်ပြင်ကျဆင်းသွားပါတယ်။မက်ပေကလည်းပဲစင်ကုန်နီတူဈေးနှုန်းအကျဘက်ကိုဦးတည်နေပါတယ်။ပြီးခဲ့တဲ့ပတ်ကမက်ပေ
ပဲဒီဇိုင်းကတော့အတက်ဈေးမှာဈေးညိနေပါတယ်ဈေးကွက်တဲ့ပဲဒီဇိုင်းရှားပါလာပြီးဥရောပနဲ့တရုတ်ဘက်ကဈေးကွက်ဝယ်လိုအားရှိနေတာကြောင့်ဈေးကျသွားနိုင်ခြင်းမရှိဘူးလို့ကုန်တယ်တွေကခန့်မှန်းထားကြပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာ January 16ရက်နေ့ကပဲဒီဇိုင်းအညာ96%တသမ26,500ကနေ 38,600ကျပ်အထိပေါက်ဈေးရှိနေပြီးဈေးညိနေပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတော့ ပဲဒီဇိုင်းခရမ်းရွှေဟာထိစရဈေးကတပိတ်တာကို3,860ကျပ်ပေါက်ဈေးရှိနေပြီးပဲဒီဇိုင်ဘကိုးရွှေဟာက3,620ကျပ်ပဲဒီဇိုင်ဝါခဲမားက3,865ကျပ်အသီးသီးပေါက်ဈေးရှိနေပါတယ်ပဲဒီဇိုင်ပခုတ်ကူကတပိတ်တာကို3,000ကျပ်အသီးသီးပေါက်ဈေးရှိနေပါတယ်ပဲဒီဇိုင်ပခုတ်ကူကပြီးခဲ့တဲ့အပတ်ကထက်
85%ကျပ်ပိုးမြင့်လာပြီးပဲဒီဇိုင်ဝါခဲမားကတော့တပိတ်တာကိုတရာ60%ကျပ်အထိတပတ်အတွင်းဈေးမြင့်တက်လာတာကိုတွေ့ရပါတယ်ပြင်ပဈေးကွက်အလားအလာကောင်းလို့ရှိနေပြီမယ်ပြင်တွင်းပြောင်းဆန်ဈေးကတော့ကြာရပြနေပါတယ်ဇန်နဝါရီ16ရက်နေ့ကရန်ကုန်ဈေးကွက်မှာပြောင်းဆန်တပိတ်တာကို ထောက်တရာ90ကနေထောက်တရာ90ကျကြပေါင်းစည်းရှင်နေပြီးပြီးခဲ့တဲ့ပတ်ကတည်းတပိတ်တာကိုဆယ်ချက်လောက်ဈေးကျဆင်းသွားပါတယ်မြန်မာပြောင်းဆန်ကိုတရုတ်ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကွန်မြူနီခုနှစ်ခုနဲ့ MOU ရေးထိုးတာပြီးတင်ပို့သွားဖို့ရှိနေရပြီးနာမည်ဖေဖော်ဝါရီတရနေ့ကနေဩဂုတ်လကုန်ထိထိုင်းနိုင်ငံကိုအခွင့်အကင်းလုတ်ခွင့်နဲ့ပြောင်းတင်ပို့ခွင့်ရရှိတော့မှာဖြစ်ပါတယ်
စံစင်းတော့အစမတန်မြင့်တက်တာကတချို့တွေဈေးကစားလို့ဖြစ်နေတာနဲ့နောက်ချင်းစေးပါတက်နေတာနောက်တပတ်အတွင်းဒီလေယာထွက်ကုန်သိနိုင်စေးအတက်ကျပဲဒီစိန်စေးငင်းနေတာတွေကိုပါလေယာစီးပွားပတ်စဉ်ကဏ္ဍမှာ The ဖားမတိုင်းမီဒီယာအဖွဲ့ကကြော်ပြခဲ့တာကိုတဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဥတုရာသီနဲ့အနာဂတ်အစီအစဉ်မှာဒီနှစ်မှာလဲနောက်ထပ်စံချိန်တင်ပူနိုင်တာကိုကြော်ပြထားပါတယ်စံချိန်တင်ခဲ့သမျှအပူဆုံးဖြစ်ခဲ့တဲ့မနှစ်
အခုလက်ရှိနှစ်2023ခုနှစ်အတွင်းကမ္ဘာတဝန်းကဖျားများအပူချိန်ဟာ1850နဲ့1900ခုနှစ်ကြားဆက်မှုခေတ်ဥကာလမှာရှိခဲ့တဲ့အပူချိန်ထက် တိတရမ3.39ကျော်လွန်ရောက်ရှိလာတယ်လို့အမေရိကန်အာကာသစူဇန်လေ့လာရေးအေဂျင်စီ NASA နဲ့အမေရိကန်သမုဒ္ဒရာနယ်လေထုဆိုင်ရာကြည်ကြရေးဌာန NOAA ရဲ့ပူးပေါင်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြပါတယ်။2023ခုနှစ်အတွင်းမှာပဲကမ္ဘာမျက်နှာပြင်နဲ့သမုဒ္ဒရာရေမျက်နှာပြင်ရဲ့အပူချိန်ဟာလဲ20ရာစုခေတ်တုန်းကရှိခဲ့တဲ့အပူချိန်ထက် NASA နဲ့ NOAA တို့ပူးတွဲထုတ်ပြန်ထားတဲ့ကမ္ဘာအပူချိန်ဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်။2850ခုနှစ်မှာစတင်မှတ်တမ်းပြုစုခဲ့တဲ့အချိန်ကလေးက2023ခုနှစ်ကတော့အပူဆုံးနေလည်းဖြစ်ပါတယ်။ NASA ကညွှန်ကြားရေးမှု Garvin Smith ကအခုလိုပြောပါတယ်။အခုကျွန်တော်တို့ထုတ်ပြန်လိုက်တာကတော့ကမ္ဘာတစ်ဖက်ကအပူချိန်ကိုမနှစ်တုန်းကစောင့်ကြည့်လေ့လာခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။ 2023တနှစ်လုံးအတွက်ပါစကိုးရာစုနှစ်လည်လောက်ကစပြီးမှတ်တမ်းတင်ခဲ့တဲ့သမိုင်းတစ်လျှောက်2023ခုနှစ်ဟာအပူဆုံးနှစ်တစ်ခုလည်းဖြစ်လာတာကိုကျွန်တော်တို့ရဲ့ရထားတဲ့ဒေတာအချက်အလက်တွေကဖော်ပြနေပါတယ်။
အဲ့လိုပိုပြီးပူနွေးလာတဲ့အတွက်အပူလိုင်းတွေပိုပြီးပြင်းထန်ရှည်လျားလာတာကိုဒေတာအချက်အလက်တွေမှာအထင်ရှားတွေ့ရပါတယ်။နောက်ပြီးရင်ွေးပြန်မှုလွန်ကဲလာတဲ့အတွက်လေထုကိုလည်းရင်ွေးတွေပိုပြီးတော့ရောက်လာစေပါတယ်။ဒါကြောင့်မိုးရွာပြီဆိုရင်လည်းအတော့ကိုသဲထန်တတ်ပါတယ်။ဒီလိုပြောင်းလဲလာတဲ့အနေအထားတွေကိုကျွန်တော်တို့ရထားတဲ့ဒေတာတွေမှာအထင်ရှားတွေ့ရပါတယ်။ ဒါကြောင့်ရေကြီးရေရှမ်းတာမျိုးတွေဖြစ်လာရတာပါ။ပင်လယ်ရေမျက်နှာပြင်လည်းမြင့်တက်လာတဲ့အတွက်ကန်ယူရန်တဝိုက်မှာရေရှမ်းတာ၊မုန်တိုင်းကြောင့်ရေတွေမတရားတက်လာတာတွေဖြစ်လာတာပါ။ဒီဖြစ်ရမျိုးတွေကိုလူတွေလည်းသတိပြုမိနေကြပါပြီ။ဒီကမ္ဘာလုံးမှာပေါ်ပေါက်နေတဲ့ဒီလိုရာသီဥတုပြောင်းလဲတွေကိုမတွေ့ရတဲ့နေရာဆိုတာမရှိသလောက်ရှားပါပါတယ်။
အမေရိကန်နိုင်ငံမှာ2023ခုနှစ်အတွင်းပြင်းထန်တဲ့သဘာဝဘေးဒဏ်ပေါင်း28ကျိန်နဲ့ကျုံခဲ့ရပြီးပျက်စီးဆုံးရှုံးမှုတန်ဖိုးကဒေါ်လာ10ဘီလီယံထက်မနည်းရှိခဲ့တယ်လို့ NOAA ကပြောပါတယ်။အပူချိန်ပိုးပြီးတော့မြင့်တက်လာတာကိုကြုံရရတဲ့ထင်ရှားတဲ့နေရာတွေထဲမှာအာတိတ်စပိုင်းအမေရိကတိုက်မြောက်ပိုင်းအာရှတိုက်အလယ်ပိုင်းအတ္လန်တိတ်မြောက်ပိုင်းနဲ့ပစိဖိတ်သမုဒ္ဒရာအရှေ့ဘက်ပိုင်းတို့ဖြစ်ပါတယ်။ သမုဒ္ဒရာလေထုရဲ့အပူချိန်ကလည်း2023ခုနှစ်မှာစံချိန်တင်မြင့်တက်ခဲ့တာပါ။ ဒါကြောင့်လဲရေနေသတ္တဝါတွေရှင်သန်ရက်တည်းရဲ့အတွက်မရှိမဖြစ်အရေးပါလာတဲ့တဏှာကြောင့်တန်တွေလည်းထိခိုက်ပျက်စီးလာပါတယ်။သမုဒ္ဒရာနဲ့လေထုဆိုင်ရာကြည်ကြရေးဌာန NOAA ကတဘာဝပတ်ဝန်းကျင်ရေးရာသတင်းဌာနအကြီးအကဲရက်စ်ဘိုးစ်ကလည်းအနာတိကရေးကဲတို့အခြေအနေကိုအခုလိုရှင်းပြပါရယ်
There have been some other interesting things that have happened this year that really grabbed people's attention.
Antarctic sea ice is one of them. It was by far the lowest Antarctic sea ice.
ဒီနေ့မှာလူရည်ရဲ့အာရုံကိုတကယ်ဖမ်းဆီးနိုင်တဲ့အခြားစိတ်ဝင်စားစရာတွေရှိပါတယ်။ Antarctic ပင်လယ်ထဲကရေကဲသူတွေအရေးကလည်းအဲ့ဒီထဲမှာတစ်ခုအပါဝင်ဖြစ်ပါတယ်။ဒါဟာ Antarctic ပင်လယ်ပြင်နဲ့ရေကဲသူတွေစံချိန်တင်အောင်နည်းလာတဲ့နှစ်တစ်ခုလည်းဖြစ်ပါတယ်။
1989ခုနှစ်ကလေးကအတိတ်ဆက်ဝိုင်းဖက်ကရေကဲတူပမာဏတွေမှတ်တမ်းကောက်ယူလာခဲ့တာမှာရေကဲတူတွေသိပ်ကိုနေသွားတဲ့ကာလ10နှစ်သာရှိခဲ့ပြီး2023ခုနှစ်လဲအဲ့ဒီထဲကနှစ်တနည်းလဲဖြစ်ပါတယ်။ကမ္ဘာအပူချိန်ကိုလှိလာမှတ်တမ်းတင်နေတဲ့ NOAA ကလည်း2024ခုနှစ်ဟာ2023ခုနှစ်ထက်ပိုပြီးတော့ပူပြင်းနိုင်ခြေက3ပုံသပုံရှိတယ်လို့ခန့်မှန်ပါတယ်။အပူဆုံးကိုပြောရမယ်စံချိန်တင်9နှစ်ထဲမှာ2024ခုနှစ်ပါဝင်လာနိုင်ခြေက69ရာခိုင်နှုန်းရှိတယ်လို့လဲ NOAA ကခန့်မှန်ပါတယ်2023ခုနှစ်မှာစံချိန်တင်ခဲ့တဲ့မြတ်အပူဆုံးနှစ်ဖြစ်လာစေတဲ့အချက်လည်းအတော်များများရှိခဲ့ပါတယ်ဒါပေမဲ့လည်းအကြီးမားဆုံးအချက်ကတော့ကမ္ဘာလေလုံထဲဖလွန်အိမ်တက်ခွက်တွေတစ်နေ့တခြားပိုးပြီးတော့ထိုးလွှတ်နေတာကအဆိုးဆုံးဖြစ်တယ်လို့ဥတုရာသီရေယာကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုပါတယ်ကြောင်မီတွေသက်စီဒီဇယ်စီရေနံနဲ့သဘာဝတန်ခွေတို့လိုထန်လုံအိမ်တန်းတွေထိုးလို့တာကြောင့်ကမ္ဘာအပူချိန်တွေဆက်တိုက်မြင့်တက်လာတာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကအစဉ်တစိုက်ပြောဆိုလာတာပါ2023မေလလောက်မှာပစိဖိတ်သမုဒ္ဒရာအရှေ့ဘက်ပိုင်းမှာစတင်ပေါ်ပေါက်လာတဲ့အယ်နီညိုအပူလိုင်းရဲ့တရားမှုကို2024ပထမအနှစ်ဝက်မှာကြုံတွေ့ရမှာဖြစ်တဲ့အတွက်လည်းပင်လယ်သမုဒ္ဒရာထဲကရေခိုးရေငွေတွေနဲ့အပူချိန်တွေလေးထုတွေဆက်ပြီးတက်နေအောင်မှာဖြစ်တယ်လို့ကမ္ဘာအပူချိန်လည်းမြင့်တက်နေအောင်မှာဖြစ်တယ်လို့သုတေသီတွေကပြောပါတယ်။ဒီနှစ်ထဲအပူချိန်အတက်အကျဟာအယ်နီညိုအပူလိုင်းဘလောက်ကြကြာရှိနေမလဲဆိုတဲ့အပေါ်မှာမူတည်နေပါသေးတယ်လို့လည်းပင်ဆယ်ဗေးနီးယားတက္ကသိုလ်ဥတုရာသီရေယာသိပ္ပံပညာရှင်မိုက်ကယ်မန်ကလည်းလေးထုဆိုင်ရာသိပ္ပံပညာကျမ်းမှာရေးသားထားပါတယ်။ကမ္ဘာအပူချိန်ကိုမှတ်တမ်းပြုစုလာတဲ့နှစ်ပေါင်း184နှစ်သာကာလအတွင်းအပူဆုံးနှစ်10နှစ်ရှိခဲ့ပြီးတော့2014ခုနှစ်ကနေ2023ခုနှစ်အတွင်းပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။မနေ့ကစံချိန်တင်ပူလွန်တာထက်တောင်မှဒီနှစ်မှာပူတော်ပူလာနေတာကိုနှက်လောင်ပြောပြခဲ့တာပါ။အခုလိုပတ်စင်ခဏလေးအပြီးမှာတော့ VOA American တန်ရဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုဇော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ။
ကချင်ပြည်နယ်မန်စီမြို့နယ်မှန်ဝင်းကြီးကျေးရွာနာကစစ်ကောင်စီစခန်းတစ်ခုကို KIA ကချင်တပ်ကသိမ်းပိုက်လိုက်ပြီလို့ KIA ပြောခွင့်ရကပြောပါရယ်မှန်ဝင်းကြီးအနောက်တောင်ဘက်မှာရှိနေတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းစခန်းကိုသိမ်းပိုက်လိုက်တာဖြစ်တဲ့အကြောင်းကြံကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအတည်ပြုပြောဆိုပါရယ်ခင်ဗျာမြန်မာနဲ့နယ်စပ်တစ်လျှောက်မှာခြံစည်းရိုးခတ်သွားမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကဇန်နဝါရီလ19ရက်မနေ့ကပြောကြားလိုက်ပါရယ်မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့စီးပွားရေးပဋိပက္ခတွေကြောင့်အိန္ဒိယနိုင်ငံတဲကိုမြန်မာစစ်သားတွေထွက်ပြေးဝင်ရောက်လာတဲ့အရေးအတွက်ယာနဲ့ချီရှိလာချိန်မှာပဲအိန္ဒိယဗဟုအစိုးရကအခုလိုနေဆက်ခြံစည်းရိုးကာဖို့စီစဉ်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်ကိုကာကွယ်ထားသလိုပဲမြန်မာနဲ့ထိစပ်နေတဲ့နေဆက်တခြားမှာလည်းခြံစည်းရိုးခတ်သွားကာကွယ်သွားမယ်လို့အိန္ဒိယအရှေ့မြောက်ဒေသမဂလာယပြည်နယ်ရှီလောင်းမြို့မှာရှိတဲ့နေကြားဆောင်တပ်မှပြောကြတဲ့မင်းကုန်းအတွင်ဝင်ကြီးအမစ်ရှားကအဲ့ဒီလိုထည့်သွင်းပြောကြခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုဒေသအတော်များများမှအေးခဲ့တဲ့နေမွန်နိုင်တဲ့ခံရပြီးဆိုးရတဲ့ဥတုရာသီကြောင့်တေဆုံးသူ55ယောက်ထက်မနည်းရှိနေပါပြီဆိုးရတဲ့ဥတုရာသီကြောင့်တန်နစီပင်ဆယ်ဗေးနီးယားကန်တက်ကီအော်ရီဂွန်အီလီနွိုင်းကန်ဆတ်စ်နယူးဟမ်ရှယ်နယူးယောက်ဝစ်ကွန်ဆင်နဲ့ဝါရှင်တန်ပြည်နယ်တွေမှာတေဆုံးမှုတွေရှိတယ်လို့သက်ဆိုင်ရာပြည်နယ်သတင်းတွေမှာဖော်ပြကြပါတယ်ရေခဲအမအောက်အေးတဲ့ဥရုယာတီမှာနေမုန်တိုင်းနဲ့ရေခဲနေတဲ့လမ်းတွေကြောင့်လူသေဆုံးတဲ့အထိယင်တိုက်မှုတွေဖြစ်ပွားခဲ့တယ်လို့ဒါအားလိုက်နေပြတ်တောက်ပြီးနေအိမ်ထောင်နဲ့ချီလျှက်စစ်မီပြတ်တောက်နေပါတယ်။တောက်ကြနေတည့်ရက်ထဲလေးခီးစင်ပေါင်း1000ကျော်လဲဖြတ်ခဲ့ရပါတယ်ခင်ဗျာ
။ကျေးဇူးပါကိုစောဝလိုင်းရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Helen Gordian တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။